Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ30ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမိုင်းအင်ဂျင်နိုင်တဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကြားပြည်နယ်ဒီမော့ဆူမြို့နယ်မှာစစ်ကောင်စီတပ်ဖက်ကထိုးစစ်တွေဆင်နေတာကြောင့်ထိုင်းနိုင်ငံမဲအောင်ဆောင်ဘက်ကစစ်ရှောင်သူဥယေပို့ပြီးတော့ထိုးလာနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာတော့မီရှူမီပန်းကုံလောင်ယုံပောက်ခွဲမှုကြောင့်အနည်းဆုံး12ယောက်ထပ်မင်းသေဆုံးသွားခဲ့ပါတယ်။ယူကရိန်းနိုင်ငံဆူမီမြို့ကိုရုရှားကဒုံးကျည်နဲ့တိုက်ခိုက်ခဲ့တာကြောင့်1ယောက်ထပ်မင်းသေဆုံးပြီးတော့5ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။ဇူလိုင်လအစောပိုင်းကထိုင်းနိုင်ငံကအကြောင်းတကြောင်းမှာဒီမြန်မာကျောင်းသားတရားကျော်ကိုအာဏာပိုင်တွေကဖမ်းဆီးပြီးတော့မြန်မာနိုင်ငံဘက်ပြန်ပို့ခဲ့တဲ့အခြေအနေတွေကြောင့်ပညာသင်ကြားနေတဲ့တိမ့်နဲ့ချီတဲ့မြန်မာရွှေပြောင်းကလေးငယ်တွေရဲ့အခြေအနေဘယ်လိုရှိမလဲ
။ရွှေပြောင်းပညာရေးလုပ်နေရတဲ့ပြဿနာကအဓိကကအခုကကျွန်တော်တို့ရဲ့ဟိုမနိုင်ဝင်နေကျွန်တော်တို့ထမ်းနေရတယ်။ကျွန်တော်တို့အဖွဲ့အစည်းရွယ်မဟုတ်ဘူး။ကျွန်တော်တို့တွေ့ခဲ့တယ်ကျွန်တော်တို့လုပ်ခေါ်ကံပဲအဖွဲ့အစည်းတိုင်းကမနိုင်ဝင်ထမ်းနေရတယ်ဘာလို့မနိုင်ဝင်လဲကျွန်တော်တို့2021မှာကျွန်တော်မြန်မာပြည်ထဲမှာ
ဒါကတော့ FED အမှုဆောင်ညွှန်ကြားရေးမှူးဦးထွချစ်က VOA ကိုပြောသွားတာပါမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အချိန်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဘင်္ဂလားဒေ့ရှ် Causes Bazaar ခရိုင်ကဒရိုဟီဂျာဒုက္ခသည်ဒီကလေးငယ်တွေရဲ့ဒီနှစ်ပညာသင်ကြားရေးအခြေအနေကိုလည်းပြောပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့မြန်မာပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရင်နိုင်နဲ့အတူပြောပြမှာပါရှင
်။ယူကရိန်းနိုင်ငံဆူမီမြို့ကိုရုရှားကဒုံးကျည်နဲ့တိုက်ခိုက်ခဲ့တာကြောင့်တယောက်ထပ်မင်းသေဆုံးပြီးတော့9ယောက်ဒဏ်ရာရသွားခဲ့တယ်လို့ယူကရိန်းအမျိုးသားရဲတပ်ဖွဲ့ကဒီနေ့မှပြောလိုက်ပါတယ်။ရုရှားတပ်တွေရဲ့တိုက်ခိုက်မှုကြောင့်ပညာရေးအဆောက်အုံတစ်ခုထိခိုက်ပျက်စီးသွားတယ်လို့လည်းယူကရိန်းရဲတပ်ဖွဲ့ရဲ့ပြောခွင့်ရမာရီနာပိုလိုစီနာကပြောပါတယ်မနေ့ညတုန်းကတော့ယူကရိန်းတပ်တွေကခရိုင်းမီးယားဒေသကိုအဝေးထိန်ဒရုန်း25ခုနဲ့တိုက်ခိုက်ဖို့ကြိုးပမ်းတာတွေကိုရုရှားတပ်တွေကကာကွယ်နိုင်လိုက်တယ်လို့ရုရှားဘက်ကပြောပါတယ်ယူကရိန်းရဲ့မောင်းသူမဲ့အဝေးထိန်ဒရုန်း16စင်းကိုလေကြောင်းရန်ကာကွယ်ရေးစနစ်နဲ့ပစ်ချနိုင်ခဲ့ပြီးတော့ဒီတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရတဲ့သူမရှိဘူးလို့ရုရှားဘက်ကပြောပါတယ်တစ်ချိန်တည်းမှာပဲယူကရိန်းကရုရှားနိုင်ငံမော်စကိုမြို့ကိုတနင်္ဂနွေနေ့မနက်စောပိုင်းတုန်းကဒရုန်းတွေနဲ့တိုက်ခိုက်ခဲ့ကြောင်းဒါပေမဲ့ထိခိုက်ဒဏ်ရာရတဲ့သူမရှိဘူးလို့မော်စကိုမြို့တော်ဝန်ဆာဂေဆိုဗီယာနင်ကဟိုကိုးကားပြီးတော့ရုရှားပိုင်းတပ်သတင်းအေဂျင်စီကပြောပါတယ်ခင်ဗျာ
ရုရှားနိုင်ငံအလဲပိုင်းမှာလေပြင်းတိုက်ခတ်တဲ့အတွက်ကြောင့်ကလေးငယ်၃ဦးအပါအဝင်အနည်းဆုံးလူ၉ဦးသေဆုံးခဲ့ကြောင်းရုရှားအရေးပေါ်ကယ်ဆယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္ဂနွေနေ့မှာပြောကြားပါတယ်။စနေနေ့ကမုံတိုင်းတိုက်ခတ်ချိန်မှာသေဆုံးသူ၈ဦးဟာမယ်ရီအယ်ဒေတာကယဲလ်ချစ်ရေကန်အနီးတစ်ဝိုက်မှာခိတစခန်းချနေတဲ့ကဘာလှည့်ခီးသွွားအုပ်စုတွေပါနေသူတွေဖြစ်တယ်လို့အရေးပေါ်ဝန်ကြီးဌာနကဆိုပါတယ်။လေပြင်းတိုက်ခိုက်တဲ့အတွက်ကြောင့်ကဘာလှည့်ခီးသွွားအုပ်စုတဲထိုးစခန်းချနေတဲ့လူသူအယောက်ပေါက်နေတဲ့ကမ်းခြေအပါအဝင်ရေကန်ကြီးတစ်ဝိုက်မှာတစ်ပင်အတော်များများလဲကျခဲ့တယ်လို့လည်းဒေတာဆိုင်ရာခေါင်းဆောင်ကဆိုရှယ်မီသတင်းမီဒီယာတွေမှာရေးသားခဲ့ပါတယ်ရှင
်။ဒေါက်ဆူရီတိုင်ဖုန်းမုန်တိုင်းကြောင့်တရုတ်နိုင်ငံတောင်ပိုင်းမှာထိခိုက်ပျက်စီးတာတွေကိုရှင်းလင်းနေချိန်မှာပဲတရုတ်နိုင်ငံမြောက်ပိုင်းမှာတော့မုန်တိုင်းကြောင့်ရေကြီးတာတွေဖြစ်နေပြီးတော့ဘေကျင်းမြို့တော်မှာတော့မိုးရွာသွန်းမှုစံချိန်တင်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။တရုတ်နိုင်ငံရဲ့မျိုးသားမိုးစလဌာနကဒီနေ့မှာတော့ဒီမိုးရွာသွန်းမှုအမြင့်ဆုံးအနီရောင်အဆင့်သတိပေးချက်ထုတ်ပြန်ထားတယ်လို့တရုတ်ဆိုရပိုင်ရှင်ဝါသတင်းအေဂျင်စီကပြောပါတယ်။အခုခါမှာမုန်တိုင်းကခုံးတွင်းပိုင်းကိုဝင်ရောက်လာတဲ့အတွက်အားပြော့လာပြီးဖြစ်ပေမဲ့လည်းမြောက်ပိုင်းကဒီဟေဘေဘေကျင်းရှန်စီနဲ့ဇီနန်ပြည်နယ်တွေမှာမိုးအကြီးအကျယ်ရွာသွန်းနိုင်ခြေရှိတယ်ဆိုပြီးတော့အနီရောင်အဆင့်သတိပေးချက်ထုတ်ပြန်ထားတာပါ။တရုတ်နိုင်ငံကိုဝင်ရောက်တိုက်ခတ်တဲ့ဒီအထက်မှာဒီအင်အားအပြင်းဆုံးမုန်တိုင်းတစ်ခုဖြစ်တဲ့ဒေါက်ဆိုရီတိုင်ဖုန်းမုန်တိုင်းကြောင့်တောင်ပိုင်းကဖူးကျန့်ပြည်နယ်မှာတော့ 1.4 သန်းကျော်မုန်တိုင်းနံခံခဲ့ရပြီးတော့ 36,000 ကျော်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပြီးစီးပွားရေးရလည်းအမေရိကန်ဒေါ်လာတန်း430လောက်သုံးရှုံးခဲ့တယ်လို့တရုတ်ဆိုရပိုင်မီဒီယာကပြောပါရယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကိုချင်းကပ်လာနေတဲ့အပူပိုင်းမုန်တိုင်းခါနန်ဟာ တိုင်ဖုန်မုန်တိုင်းလိုအလင်းများအားကောင်းလာပြီးတော့တရုတ်နိုင်ငံဇီဂျန်ပြည်နယ်ကိုဝင်ရောက်မယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ
Beauty American တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ51 kHz 5885တို့ဖြင့်စနေတရမှာ5လမ်းမီတာ190ကီလိုဟတ်1905ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။ကြားပြီနယ်ဒီမော့ဆူမြို့နယ်မှာမြန်မာစစ်ကောင်စီတပ်တွေကစစ်ရင်အားအများပြားနဲ့ထိုးစစ်ဆင်နေတာကြောင့်ထိုင်းနိုင်ငံမေဟောင်ဆောင်ဘက်ကိုအခုရက်ပိုင်းအတွင်းမှာစစ်ဘေးရှောင် 9,000 နီးပါးထွက်ပြေးခိုလုံလာပြီးတော့ဒီနေ့မှလည်းနောက်ထပ်လူ100ကျော်ထပ်ပြီးတော့ရောက်ရှိလာတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။စစ်ကောင်စီတပ်တွေနဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KNDF တို့တိုက်ပွဲတွေဖြစ်ပွားနေပြီးတော့စစ်ကောင်စီဘက်ကအင်အား 1,500 ကျော်အပြင်လေကြောင်းကနေအဆက်မပြတ်သုံးပြီးတော့ပြင်းပြင်းထန်ထန်တိုက်ခိုက်နေတာကြောင့်နောက်ထပ်ဒေသခံ118ယောက်ထိုင်းဘက်ကိုဒီနေ့မှထွက်ပြေးခိုလုံလာခဲ့ပြီးတော့ဒီစစ်ဘေးရှောင်တွေနဲ့ပတ်သက်လို့ပြည်နယ်အုပ်ချုပ်ရေးမှူးကအခုလိုပြောပါတယ်မြန်မာစစ်တပ်နဲ့တိုင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေပြင်းထန်နေပြီမဲ့ထိုင်းနိုင်ငံနဲ့ပြည်သူတွေထိခိုက်နေတာမှုတွေဖြစ်မလာသေးပါဘူးမိမိတို့အနေနဲ့လည်းစစ်ပီးဒုက္ခသည်တွေပေါ်မှာလူသားချင်းစာနာမှုကူညီဆောင်ရှောက်သွားပါမယ်လို့ဒီမဲဟောင်းဆောင်အုပ်ချုပ်ရေးမှူးနိုင်ချဲထာမိုစီကာရက်ကထိုင်းဘာသာနဲ့ပြောသွားတာဖြစ်ပါတယ်ဒါပြင်ထိုင်းဘက်ကိုဝင်ခွင့်မရတာကြောင့်တန်လွင်မြောင်းတစ်လျှောက်မှာစစ်ပီးရှောင်ထောင်ကျော်လောက်လည်းရှိနေပါတယ်ရပီနယ်အတွင်းမှာတော့နှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေသလိုဒေသခံတွေတေဆုံးတာမိုင်းတွေနစ်မိတာထိခိုက်ဒဏ်ရာရတာတွေရှိနေတာကြောင့်လဲတိုက်ပွဲတွေကြားကပဲစစ်ဘေးရှောင်သူတွေဟာထိုင်းနယ်ဇက်ဘက်ကိုနေ့စဉ်ထွက်ပြေးလာနေကြတာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းစန်ဂိုင်းခေါလော့မြို့မှာလိုင်စင်မဲ့မီရှူမီဘန်ဂိုဒေါင်တစ်ခုအတွင်းပြင်းထန်တဲ့ပောက်ကွဲမှုကြောင့်တေဆုံးသူဟာဆိုရင်အခုဆို22ဦးထိရှိသွားပြီလို့ဒေသခံတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပြောဆိုပါရတယ်။လုပ်ငန်းပိုင်ရှင်ကိုတော့ပေါ်ဆမှုနဲ့တရားစွဲဆိုထားကြောင်းရဲတပ်ဖွဲ့ကကြေညာထားပါရတယ်။စနေနေ့မိုးလယ်ပိုင်းကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုဟာမီရှူမီဘန်တွေကိုတရားမဝင်တိုးလောင်ထားတဲ့အဆောက်အုံမှာစောက်လုပ်ရေးလုပ်ငန်းခွင်ကနေဂဟေစော်မှုကြောင့်ဖြစ်ခဲ့တယ်လို့ခန့်မှန်းနေကြပါရတယ်။ပြင်းထန်လာတဲ့ပောက်ကွဲမှုကြောင့်လူပေါင်း100ကျော်ဒဏ်ရာရခဲ့ပြီးနေအိမ်တွေရာနဲ့ချီပျက်စီးခဲ့တယ်လို့ဒေတာရင်းမီဒီယာတွေမှာဖော်ပြထားပါရရှင်။
2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့ပူတဲ့အင်ရှင်နိုင်ငံတစ်ခုဖြစ်တဲ့နယူးဇီလန်အသင်းကတော့အုပ်စုအဆင့်ကနေထွက်လာရပြီဖြစ်ပါတယ်။ဒီနေ့ကစားတဲ့အုပ်စု A ကနောက်ဆုံးပွဲစဉ်မှာတော့နယူးဇီလန်ကဆွစ်ဇာလန်ကိုနဲ့ဂိုးမရှိသေးကြပြီးတော့နော်ဝေးကဖိလစ်ပိုင်ကို6ဂိုးမရှိနဲ့နိုင်သွားပါတယ်။ဒါကြောင့်ဒီအုပ်စုမှာဆွစ်ဇာလန်ကတပွဲနိုင်နှစ်ပွဲစီနဲ့9မိုက်နဲ့အုပ်စုပထမရပြီးတော့နော်ဝေးနဲ့နယူးဇီလန်ကတပွဲနိုင်တပွဲစီနဲ့4မိုက်ရပြီးနော်ဝေးကဂိုးကွာချချက်အသာနဲ့အုပ်စုဒုတိယရတာကြောင့်နယူးဇီလန်အသင်းအုပ်စုအဆင့်ကနေထွက်လာရတာဖြစ်ပါတယ်။အုပ်စု H ကပွဲစဉ်တွေမှာတော့ကိုလံဘီယာကနာမည်ကြီးဂျာမနီကို2ဂိုးတကိုးနဲ့နိုင်သွားခဲ့ပြီးတော့ဒီမော်ရိုကိုနဲ့တောင်ကိုရီးယားပွဲမှာတော့မော်ရိုကိုက2ဂိုးမရှိနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေဒီနှစ်2023-2024ခုနှစ်ပညာသင်နှစ်ကစပြီးပထမဆုံးအကြိမ်မြန်မာနိုင်ငံကသင်ယူညွှန်းတက်တဲ့အညီပညာသင်ခွင့်ရတော့မှာဖြစ်တဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေကလည်းကြိုဆိုခဲ့ကြပါတယ်။အပြည့်စုံကိုတော့မဆုမွန်ကစူးစီးတင်ပြမှာပါရှင်
။ရိုဟင်ဂျာဒုက္ခသည်တွေတိမ်းနဲ့ချီပြီးတော့ခိုလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ Cross Bazaar KI နဲ့ကဒုက္ခသည်စခန်းတီးတီးကရိုဟင်ဂျာစာသင်ကျောင်းတွေမှာဒီနှစ်2023ခုနှစ်ပညာသင်နှစ်ကနေစလို့ပထမဆုံးအကြိမ်ဖြစ်တဲ့မြန်မာနိုင်ငံကသင်ယူညွှန်းတန်းတဲ့အညီပညာသင်ခွင့်ရတော့မှာဖြစ်တယ်လို့ UNICEF ကုလသမဂ္ဂကလေးသင်ငယ်များရန်မုံငွေအဖွဲ့ကဇူလိုင်လ23ရက်နေ့ကသတင်းထုတ်ပြန်ပါတယ်2023ခုနှစ်ဇူလိုင်လ24ရက်နေ့ကစပြီးတော့ဖွင့်လှစ်ခဲ့တဲ့မြန်မာသင်ယူညွှန်းတန်းတဲ့အညီသင်ကြားမဲ့ဒုက္ခသည်စခန်းကကျောင်းတွေမှာတက်ရောက်ဖို့စည်ရင်းပေးသွင်းထားတဲ့ရိုဟင်ဂျာကျောင်းသူကျောင်းသားပေါင်းက၃သိန်းအထိစံချိန်တင်ရှိနေပါတယ်လို့ယူနီဆက်ကကြေညာပါတယ်မြန်မာသင်ယူညွှန်းတန်းအတိုင်းရိုဟင်ညာဒုက္ခသည်ကလေးငယ်တွေနဲ့ရိုဟင်ညာဒုက္ခသည်လူငယ်တွေကိုသင်ကြားပေးတဲ့အစီအစဉ်ကိုတော့ရိုဟင်ညာဒုက္ခသည်စခန်းတွေကစာသင်ကျောင်းတွေမှာ2021ခုနှစ်မှာစတင်စမ်းသပ်ခဲ့တာဖြစ်ပြီးတော့ဒီနှစ်ပညာသင်နှစ်2023-2024ခုနှစ်မှာ၃နှန်းကနေ၁၀တန်းအထိသင်ကြားနိုင်မှာဖြစ်ပါတယ် 2023-2024 ပညာသင်နှစ်အတွက်ရိုဟင်ညာကလေးငယ်တွေအတွက်လိုအပ်နေတဲ့ပညာရေးရန်ပုံငွေ33သန်းကိုလည်းအရေးပေါ်ပံ့ပိုးကူညီပေးဖို့ UNICEF ကမြစ်တာရက်ခံပန်းကြားထားပါတယ်ဒီလိုရိုဟင်ညာဒုက္ခသည်စခန်းတွေကရိုဟင်ညာမိသားစုတွေလူမှုအတိုင်းဝိုင်းခေါင်းဆောင်တွေဘာသာရေးခေါင်းဆောင်တွေနဲ့စခန်းတာဝန်ခံတွေစုဝေးပြီးတော့ UNICEF ပညာရေးတာဝန်ရှိတဲ့သူတွေစေတနာဝင်နဲ့ဆရာဆရာမတွေပါပူးပေါင်းပြီးရိုဟင်ညာကလေးငယ်တွေရဲ့အနာဂတ်ပညာရေးဆက်ပြီးသင်ကြားနိုင်ရေးကိုဆွေးနွေးတိုင်ပင်ခဲ့ကြတာဖြစ်ပါတယ်ရခိုင်မြောက်ပိုင်းမောင်းတော်မြို့နယ်မှာမူလာတန်းကျောင်းပညာကို18နှစ်တိုင်ကျောင်းဆရာအဖြစ်တာဝန်ယူသင်ကြားပေးခဲ့သူအခုလက်ရှိဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာနေထိုင်နေတဲ့ရိုဟင်ညာဒုက္ခသည်ဦးကျော်မြင့်ကရိုဟင်ညာကလေးငယ်တွေရဲ့ပညာရေးဆောင်ရွက်ပေးနေတဲ့အခြေအနေနဲ့ပတ်သက်ပြီး VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
UNICEF နဲ့ဒီမှာဒီမှာရှိနေကြတဲ့ဆရာဆရာမတွေတွေ့ပေါ့ဆရာတွေပေါ့သူတို့ကဒီ UNICEF အဖွဲ့နဲ့ရှေ့ပြေးဟောပေါ့ဒီပညာရေးစီမံကိန်းကိုသူတဲဆောင်ရွက်ဖို့အတွက်မြမတင်ယူမတီကန်နဲ့အညီပဲသူတို့ကပညာရေးစနစ်ကိုသူတဲအောင်မြင်အောင်ဆောင်ရွက်ဖို့ဆီပြီးတော့သူတို့ကဆွေးနွေးခဲ့ကြတာကိုကျွန်တော်အနေနဲ့ကြားသိရပါတယ်ဒီမှာအရင်တုန်းကတော့မြမတင်ယူနဲ့အညီသူတို့ကသင်ကြားအခွင့်အရတော့မရှိသေးဘူး UNICEF ကထုတ်ဝေပေးလိုက်တဲ့စာဝန်နဲ့ပဲတင်ကြခဲ့တာကိုတွေ့ရပါလေ။အကူကမြမကာရီကူလာမြမတင်ယူမတီကန်နဲ့အိုင်အေအကူကတနည်းလို့ရှိပါပြီ။သူတို့ကတင်ကြရေးအပိုင်းကိုဆောင်ရနေတာ။အကူတက်ပြီးတော့သူတို့ကအတူတက်ဆောင်ရဖို့အတွက်အလဲတဲ့အစင်အတီသူတို့ကဆောင်ရဖို့အတွက်သူတို့ကစူးစမ်းလို့ဆောင်နေတာကိုတွေ့ရပါလေ။
ဟုတ်ကဲ့အဲ့တော့လောလောဆယ်မှာကလေးတွေအတွက်ကဘာအခက်အခဲရှိနိုင်လဲသူတို့အတွက်ဘာတွေပို့ပြီးတော့လုပ်ပေးမယ်ဆိုရင်ပညာရေးနဲ့ပတ်သက်ပြီးတော့အဆင်ပြေနိုင်မယ်လို့ထင်လဲရှင
်ဟုတ်ကဲ့ပါဒီမှာဒီပညာနေတဲ့ဆရာတွေထဲမှာဆိုရင်ဒီကျွန်တော်မြန်မာနိုင်ငံမှာရှိတုန်းကကျောင်းထဲမှာတောင်ဝင်တင်းဆောင်ခဲ့တဲ့ဆရာတွေဒီမှာအများကြီးရှိခဲ့ပါတယ်အဲ့လိုဆရာမျိုးအကူကနောက်ဝေးရကျောင်းသားတွေဒီအဲ့လိုဆရာမျိုးကိုသူတို့ကခေါ်ယူပြီးတော့ဒီပညာရေးစနစ်မှာသူလောဆောင်လာမယ်ဆိုရင်ဒီကလေးတွေကပညာသင်ယူဖို့အတွက်ကျွန်တော်မှဟောပါပေါ့ဟိုသူတဲ့အောင်မြင်မယ်လို့ကျွန်တော်ကလည်းနည်းနည်းယူဆပါ
ဒီဒုက္ခသည်စခန်းမှာရှိတဲ့ကလေးတွေအတွက်ပေါ့နော်မြန်မာသင်ဟိုးညွန်းတဲ့အညီပညာသင်ကြားခွင့်ရတော့မယ်ဆိုတော့သူတို့အတွက်ဘာအကျိုးသက်ရောက်မှုရှိနိုင်တယ်လဲနောက်ပြီးတော့သူတို့အတွက်ပေါ့နော်ရှေ့ဆက်ပြီးတော့စာသင်ကြားဖို့အတွက်ကဘလို့အလားအလာကောင်းနေရှိမယ်လို့မျှော်လင့်ပါလဲရှင
်ဟုတ်ကဲ့ပါဒီမြန်မာသင်ဟိုးတဲ့အရင်ဒီမှာတော့ဒီမူလတဲ့အလေတဲ့အစင်းရတော့သူတို့ကစနစ်တကျလော့ဆောင်ကွာမယ်ဆိုရင်ဒီကလေးတွေကပညာရေးအပိုင်းနဲ့တူတဲအောင်မြင်သွားမယ်။နောက်ပြီးတော့ဒီကလေးတွေကကျွန်တော်တို့ကတနည်းမဟုတ်တနည်းကျွန်တော်တို့ရဲ့နိုင်ငံမြန်မာနိုင်ငံကိုပြန်သွားမယ်စီရင်လက်ဒီသူတို့ကတက်ပြီးတော့ဒီအစင်းပညာကိုပြင်ယူလို့ရပါတယ်။ဒီအရင်တော့မြန်မာစီယိုအမတီကနဲ့မြန်မာခရီးကိုလာနဲ့တင်ကြခွင့်မရလို့ဒီကလေးတွေရဲ့ပညာရေးအဆောင်ဆုံးခဲ့တယ်။အခုက UNICEF UNICEF နဲ့နောက်ဘင်္ဂလားဒေ့ရှ်အစိုးရကြတော့ငင်းနိုင်ဆုံးရပြီးတော့ကျွန်တော်တို့လူရင်းကကွန်မြူနတီနဲ့ကျောင်းဆရာတွေနဲ့ငင်းနိုင်ပြီးတော့ဒီပညာရေးစနစ်ကိုဆက်လက်ပြီးတော့သူ့ဖက်အောင်တို့ကလောက်ဆောင်လာတဲ့အပေါ်ကျွန်တော်တို့အနေနဲ့လူရင်းကဒုက္ခစင်များအနေနဲ့ကျွန်တော်အနေနဲ့ကျေးဇူးတယ်
ပညာဆက်လက်သင်ကြားခွင့်မရှိတော့ဘဲနဲ့စာသင်ကျောင်းတွေကနေဖယ်ခွာခဲ့ရတဲ့ရိုဟင်ညာလူငယ်13,000အတွက်လည်းဒီစနစ်နဲ့ပညာဆက်လက်သင်ကြားခွင့်ရမှာဖြစ်တယ်လို့ရိုဟင်ညာမျိုးသမီးငယ်တွေပညာဆက်လက်သင်ကြားနိုင်ရေးအမျိုးသမီးဆရာမတွေနဲ့သင်ကြားပေးနိုင်မယ့်အမျိုးသမီးသီးသန့်စာသင်ခန်းတွေထားရှိဖို့ကိုလည်းကြိုးပမ်းနေကြပါတယ်။လက်တလုံးမှာတော့ရိုဟင်ညာဒုက္ခသည်စခန်းအသီးသီးမှာရက်ရွာလူမှုအခြေပြုပညာသင်ကြားရေးစင်တာပေါင်း3,400ရှိပြီးတော့2,400ကတော့ UNICEF ကုလသမဂ္ဂကလေးသငယ်များရန်မုံငွေဖွဲ့ကထောက်ပံ့ကူညီပေးထားတာဖြစ်ပါတယ်
။အဲဒီကျောင်းထဲမှာအရင်ရှိဘေဝဂျေဆုန်တဲ့ဒီဆရာတွေကိုဟောပေါ့စစ်ဆေးကောင်းမယ်ဆိုရင်ပူလို့ကြည့်ကြမှာပါ။ဒီမှာကျွန်တော်ရခိုင်ဒေသမှာရှိတုန်းကမောင်တော်ပုတိတောင်ရာတိတောင်ဒီမှာကျောင်းဆရာတွေလည်းတဲတဲပြဆရာတွေဒီမှာရှိတယ်နော်အလေတဲပြမူလတဲပြဆရာတွေအများကြီးရှိခဲ့တယ်ရဆူရအမတာဝန်ထမ်းဆောင်ခဲ့တဲ့ဆရာဆရာမတွေအများကြီးရှိခဲ့တယ်။နောက်ပြီးတော့ဘွေရကျောင်းသားကျောင်းသူတွေဒီကျွန်တော်တို့ညာဒုက္ခတွေစက္ကမတွေညာကလေးတွေရှိ ကြတယ်အဲ့လိုပညာတဲ့စာတဲ့တဲ့လိုဘွေးရဆရာတွေကိုခေါ်မယ်စီရင်ဒီခေါ်ယူခံအမ်းမယ်ဆိုရင်ဒီပညာရေးစနီယာတူတဲ့မယ်အဲစာတင်ကြောင်းတွေကစနေတကြအာပေါ့စနေတကြဖြစ်ရင်ဆက်လုပ်ပြီးတော့နောက်စာရေးဒီလေးကဒီအဲနောက်အထောက်ပံ့ရရှိရေးနဲ့နောက်ဒီ subject analysis စရာတဝင်းချင်းခံအားကွင်းရမယ်စီရင်တဝင်းပြားကွင်းရှိမယ်စီရင်ဒီကလေးတွေရဲ့ပညာတွေကတိုးတက်လာမယ်လို့ကျွန်တော်ကနည်းနည်းလို့ယူဆပါတယ
်ရိုဟင်ညာဒုက္ခတဲ့ကလေးငယ်တွေအနေနဲ့ပညာရေးကိုဆက်ပြီးတော့သင်ယူလို့စိတ်ရှိပြီးကောင်းမွန်တဲ့အနာဂတ်ကိုဖော်ဆောင်နိုင်မဲ့ရိုဟင်ညာတို့ရဲ့မျှော်လင့်ချက်အိမ်မက်တွေကိုရိုဟင်ညာတိုင်းဝိုင်းကအားလုံးဝိုင်းဝန်းကြိုးပမ်းဆောင်ရွက်ပေးဖို့လိုပါတယ်လို့လည်းဘင်္ဂလားဒေ့ရှ်ဆိုင်ရာ UNICEF ကိုယ်စားလှယ် Mr. Shamdon Rudd ကပြောကြားခဲ့ပါတယ်။2018ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြမစစ်တပ်နဲ့နေကြားဆောင်တက်တွေရဲ့နေမြေရှင်းလင်းစစ်ဆင်ရေးတွေထဲမှာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ညာတိုင်းနဲ့ချီအစုလိုက်ပြုံလိုက်ထွက်ပြေးခိုလုံခဲ့ကြတာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေထဲမှာခိုလုံနေတဲ့ဒုက္ခသည်တန်းရဲ့ထဝက်လောက်ကတော့ကလေးငယ်တွေဖြစ်ပါတယ်လို့ UNICEF ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်ရှင
်။မဆုမဆူစည်းတင်ဆက်ခဲ့တာပါ။အခုတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။ဇူလိုင်လအစောပိုင်းကဒီထိုင်းနိုင်ငံအလဲပိုင်းအန်တော်ခိုင်ကအကြောင်းတကြောင်းမှာမြမចောင်းသား100ကျော်ကိုအနာပိုင်တွေကဖမ်းဆီးပြီးတော့မြန်မာဘက်အချမ်းကိုပြန်ပို့ခဲ့တဲ့အခြေအနေကြောင့်အိမ်နီးချင်းနိုင်ငံမှာပညာသင်ကြားနေတဲ့တိမ့်နဲ့ချီတဲ့မြန်မာရွှေပြောင်းကလေးငယ်တွေရဲ့အခြေအနေဘယ်လိုရှိမလဲ။ထိုင်းနိုင်ငံရွှေပြောင်းအလုပ်သမားများရဲ့ပညာရေးဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED အမှုဆောင်ညွှန်ကြားရေးမှူးဦးချစ်ထုဦးထူးချစ်ကို Zoom ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်။ရင်ဆုံးသိကျင်တာကအခုလက်ရှိထိုင်းနိုင်ငံမှာတင် जा နေတဲ့ဒီမြမရွှေပြောင်းအလုပ်သမားတွေရဲ့ကလေးငယ်တွေပေါ့နော်ပြီးခဲ့တဲ့ဒီသတင်းပတ်တွေအတွင်းမှာချင်းရိုင်မှာဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်ဒီပညာသင်နေတဲ့ထိုင်းเจ้าမှာပညာသင်နေတဲ့မြမကလေးတွေကိုဖမ်းဆီးပြီးတော့မြမနိုင်ငံဘက်ကိုပြန်ပို့တယ်ပေါ့နော်အဲ့ဒီမှာအယောက်တရာကျော်လောက်စရင်ရှိနေတာပေါ့လေဒီထိုင်းအာဏာပိုင်တွေဘက်ကဘာကြောင့်ဒီချင်းရိုင်ခရိုင်မှာကြမှာပေါ့နော်ဖြစ်ပွားရတယ်ပေါ့နော်သူတို့ဘာကြောင့်အဲ့လိုလုပ်ရတာလဲ
သူကလေတချို့သတင်းမီဒီယာတွေကလည်းနည်းနည်းတော့နားလည်မှုနည်းနည်းလေးလွဲတဲ့ထင်တယ်အခုလိုမျိုးအဲ့ဒီကိစ္စဖြစ်တာကကျွန်တော်တို့ချင်းရိုက်ခရိုင်မှာဖြစ်တာပေါ့ဗျာဒါဘန်ကောက်နဲ့နီးနီးပဲဗျာဒီအန်ထောင်ဆိုတဲ့ခရိုင်မှာဖြစ်တာဘန်နဲ့နီးပါတယ်ဒါပေမဲ့အဲ့ချင်းရိုက်ကဘာလို့ပါလဲဆိုတော့သူဖမ်းပြီးတဲ့ဟိုအဲ့ကလေးတွေကိုဖမ်းပြီးတော့ကျွန်တော်တို့ချင်းရိုက်ကအဲ့ကလေးတွေအဓိကချင်းရိုက်ခရိုင်တွေကပေါ့ဗျာမြန်မာပြည်နေဆက်ကနေပြီးတော့တောက်ခေါ်လာတဲ့ကလေးတွေဖြစ်နေတယ်ဒါကြောင့်မို့ကျွန်တော်ကချင်းရိုင်ခရိုင်ကိုပို့တာ။နောက်တစ်ခုကလည်းအဲ့ဒီချင်းရိုင်မှာရှိတဲ့ကျွန်တော်တို့လူမျိုးဖောင်ဒေးရှင်းပေါ့ဗျာ။ထိုင်းဖောင်ဒေးရှင်းဒီပညာရေးဖောင်ဒေးရှင်းတကူအားဒီကလေးတွေကိုမပို့ခင်မှာသူတို့ရဲ့ဖောင်ဒေးရှင်းကလက်ခံပြီးတော့ပညာသင်ကြားပေးမယ်ဆိုတော့ကံလန့်မှုတွေရှိတယ်။ဒါကြောင့်မို့သတင်းတွေမှာနည်းနည်းလေးဘယ်လိုပြောမလဲ။ဟိုဝေဝါးတော့တာပေါ့ဗျာ။အမှန်ဆိုဖြစ်တာချင်းရိုင်မှာဖြစ်တာမို့အန်ထောင်ဆိုတဲ့ခရိုင်မှာဖြစ်တာ။အဲ့126ယောက်ပါ။အဲ့မြန်မာတွေကြီးပဲမဟုတ်ဘူးကမ္ဘောဒီးယားကလေးလည်းနည်းနည်းပါတယ်လို့ကျွန်တော်တို့သိရတယ်ဟုတ်ကဲ့။
ဟုတ်ကဲ့ဘာကြောင့်အဲ့လိုဖြစ်သွားတယ်လို့ယူဆလဲ
ဒီကတော့ဟုတ်ကဲ့အဓိကတော့ကျွန်တော်တို့သုံးသပ်တာကလာဒီပညာကလေးတွေမင်းနဲ့ရှစ်ကောင်ကလေးတွေကိုဖမ်းပြီးတော့ပြန်ပို့တယ်ဆိုတော့အဲ့ဒီတည်င်းရဲ့နောက်ဆက်တွဲကကျွန်တော်တို့လေ့လာစရာကောင်းပါတယ်ဥပမာဖြင့်အဲ့ဒီเจ้าမာကကျွန်တော်တို့ထိုင်းစစ်စစ်ကလေးက9ယောက်ပဲရှိတယ်ကျွန်တော်တို့ကိုယ်တိုင်လည်းအဲ့ဒီထိုင်းเจ้าတွေနဲ့ပတ်သက်လို့လေ့လာတယ်ထိုင်းเจ้าတွေမှာတို့ဟိုမူလတန်းเจ้าအလယ်တန်းเจ้าရပါတော့တတ်မှတ်ထားတဲ့ကျွန်တော်တို့ဆရာအကြီးတွေသမထားတဲ့ចောင်းသားဥယျာဉ်ပေါ်မှာမူတည်ပြီးတော့ထိုင်းဆိုးရွားကနေပြီးတော့ကျွန်တော်တို့ပညာရေးဘတ်ဂျက်ပေါ့ပညာရေးရံပုံငွေတွေချပေးတာရှိတယ်ဆိုတော့အဲ့ဒီចောင်းက9ယောက်ပဲရှိတော့သူတို့ចောင်းကအပိတ်ခံရမယ့်အနေအထားမျိုးရှိတော့အဲ့မှာရှိတဲ့ចောင်းဆရာကြီးတွေကဒီရွာလူကြီးနဲ့ညှိပြီးတော့မြန်မာပြည်နေဆက်ကနေပြီးတော့ကလေးတွေကိုတောက်ခေါ်လာတယ်ပေါ့ဗျာဒါကသူတို့သတင်းစာတွေမှာလည်းဒါကြေကြေပြန့်ပြန့်ရေးထားတာရှိပါတယ်ကျွန်တော်တို့မြင်တာကအကြောင်းမို့သူတို့ကအဲ့ဒီကိစ္စတွေကတစုံတရာလူကုန်ကူးမှုနဲ့ပါဆက်ဆက်တယ်ဆိုတဲ့ပုံစံမျိုးနဲ့ပြောဆိုတာရှိတယ်တရားဆွဲတာမျိုးတွေရှိတယ်ဒါကြောင့်မလို့ကျွန်တော်တို့ကလေးတွေအရပေါ့ကြားနေပြီးတော့ဒစာခံပုံစံမျိုးဖြစ်သွားတယ်လို့ကျွန်တော်ကနားလဲတယ်ဒါကြောင့်မလို့လည်းတချို့ထိုင်းဖွဲ့စည်းတွေထိုင်းလူကွေးကော်မရှင်ထိုင်းကျွန်တော်တို့ကလေးသူငယ်များနဲ့ပတ်သက်တဲ့ NGO တွေကအခုဒီထိုင်းဆိုးရဒီဌာနဆိုင်ရာတွေတရားဆွဲထားတယ်ဆိုတော့ပတင်းနေရာစကျွန်တော်တို့ထွက်နေတာရှိတယ
်ဥပမာဆိုလို့ရှိရင်ဒီထိုင်းနိုင်ငံရဲ့မြောက်ပိုင်းပဲဖြစ်ဖြစ်တောင်ပိုင်းပဲဖြစ်ဖြစ်ပေါ့နော်ဒီထိုင်းနိုင်ငံတဝန်း
မြန်မာပြည်နယ်ဆက်တလျှောက်ပေါ့နော်။နောက်ဒါဥတုချစ်တို့နေတဲ့အပိုင်းဒီမှာဆိုရင်လေဒီမြန်မာနိုင်ငံကလာတဲ့ကလေးတွေအတွက်ကိုကျောင်းနေပေါ့နော်။နောက်ပုဂ္ဂလိကကျောင်းနေလိုမျိုးဒီလိုမျိုးဖောင်ဒေးရှင်းတွေကဖွင့်ပေးထားတဲ့ကျောင်းနေလည်းရှိတဲ့အခါကျအဲ့လိုကျောင်းနေကြတော့ဒီလိုမျိုးထိုင်းအာဏာပိုင်ဒီဘက်ကဝင်ပြီးတော့ဖမ်းဆီးတာမျိုးခရီးပေးတာရောရှိလားရှင
့်။အဲ့ဒါကြောင့်မလို့ပေါ့ကျွန်တော်ကလေအဲ့ဒါကိုတချို့ကျွန်တော်တို့ကျောင်းသားမိဘတွေရောအဲ့ဒီအန်ထောင်မှာไทซัวจ้องผิดตาออกมาเว้ยเจอรู้เมียนมาชิปจ้องตุมากะลีเนี่ยเจอรู้ดีกัมโบเดียกะลีดิ126กูพั้นพี่တော့โหชิ้นไหนเนซอกกูปู่เลยตะชู59ยอกกูปู่เลยโหจันเนี่ยเจอรู้68ยอกก็တော့โหอุษาเจอรู้ดีมีบ้าดิลาขอรู้เปลี่ยนไปเลยสวยตะดินนี่ถั่วเลยถ้าเจอรู้ไอ้เราจ้องไม่รู้เจอรู้ก็ซู้ใหญ่เลยเจอรู้กูไหนเลยกูเจอรู้ฟาวเดชั่นนําเนี่ยพ่นละจ้องเนจ้องชื่อเลยไอ้นี่จ้องเนจ้องมาจ้องตา800ลောက်ชื่อเลยแล้วเจอรู้กูไหนก็ไทซัวเจ้านี่โปดท่าละเนาะเจอรู้พังกาขยายเนี่ยมาเว้ยเจอรู้ไทซัวเจ้า44เจ้ามาเจอรู้โปดท่าได้กะเลียะ900เนี่ย4รอบရှိတယ်ဒါမူရလန်ကနေပြီးတော့ဟိုတက္ကသိုလ်ကောလိပ်ထိရောက်နေတယ်ကလေးတွေပေါ့ဗျာဆိုတော့အခုအဲ့လိုမျိုးအန်ထုံမှာဖမ်းပြီးတော့ပြပို့တဲ့ကိစ္စကကျွန်တော်တို့တွက်ကတကယ်ကိုကျွန်တော်တို့ဟိုတုံ့လှုပ်စေတယ်ပေါ့ဗျာတကယ်ကိုရှော့ရစေတယ်ဟာအဲ့ဒီပြည်နယ်မှာတော့မအဲ့လိုတွေဖမ်းတာဘာဖြစ်လို့လဲပေါ့နော်ဒီအာဏာပိုင်တွေကသူတို့အစိုးရကတတ်မှတ်ထားတဲ့ဒီကျွန်တော်တို့ပညာရေးရနဲ့ပတ်သက်တဲ့ policy မူဝါဒတွေကိုမတိလို့လားဒါမို့တခြားဘာပြဿနာတွေအကြောင်းမလို့ပဲငါတို့ကလေးတွေကအဖမ်းခံထိရလဲဆိုတော့ခါမျိုးကျွန်တော်လိလာပါတယ်ကျွန်တော်ကလည်းဟိုဘန်ကောက်မှာနေပြီးတော့ဟိုလိလာတဲ့လိုအပ်တဲ့အဖွဲ့အစည်းတွေရှင်းနေတွေကျွန်တော်တို့ဟိုတွေ့ပါတယ်သူတို့လည်းဟိုသူတို့တောင်းတဲ့အချက်လက်တွေကျွန်တော်တို့ပေးပါတယ်ဆိုတော့ကျွန်တော်တို့ကိုနိုင်ကလည်းပညာရေးလုပ်နေဆိုတော့ဒီအဲ့ဒီနောက်ဆက်တွဲကတခြားနိုင်ငံတခြားပြည်နယ်နဲ့တိုင်းမှာရှိတဲ့မြန်မာရှေ့ပြောင်းအလို့သမားကလေးတွေရဲ့အကြောင်းရောထိုင်းအကြောင်းတွေမှာတက်တဲ့မြန်မာကလေးတွေအတွက်ပါကျွန်တော်ဆိုးရိမ်တယ်ဥပမာဖြစ်မဲဆောက်လို့နေရမျိုးဆိုမြန်မာရှိပောင်းအဖွဲ့စည်းတွေနဲ့ဖွဲ့ထားတာက54ကျောင်း664ကျောင်းရှိလို့ပြောတယ်ဒါပေမဲ့ဒါတော့မှတခြားထိုင်းကျောင်းတွေမှာလည်းကလေးတွေကတောင်းနေရှိပြီးတော့ကလေးတွေတက်နေကြတယ်ဆိုတော့အဲ့ဒီကိစ္စကိုကြောင်းမလို့ထိုင်းဟာကတော့မူဝါဒကိုရှင်းရှင်းလင်းလင်းသူတို့ရဲ့ဌာနဆရာတွေသူတို့ရဲ့ဟိုလူထုတွေကိုသိဖို့လိုတယ်ကျွန်တော်တို့အဖွဲ့စည်းတွေနေရာလည်းအဲ့ကိစ္စကိုစနေနေ့ကြလေးလာပြီးတော့လူအပ်တဲ့ဌာနဆိုင်ရာတွေအစိုးရဖွဲ့တွေနဲ့ဒါကျွန်တော်တို့ပူးပေါင်းဆောင်ရွက်မယ်ပူးပေါင်းဆောင်ရွက်တင်တယ်လို့ကျွန်တော်တို့ကအမြဲတမ်းလှုပ်ဆောင်မှုတွေတော့လုပ်နေပါတယ်ဗျာဟုတ်ကဲ့
အခုလက်ရှိထိုင်းနိုင်ငံမှာဟိုရွှေပြောင်းလို့မြန်မာရွှေပြောင်းအလုပ်သမားတွေရဲ့ကလေးငယ်တွေဒီအားလုံးပေါ့မြန်မာကလေးငယ်တင်ကြားနေတာဟိုအရေးအတွက်ခံမှန်းကြည့်ဘယ်လောက်လောက်ရှိမလဲ
ဟိုတိတိကျကျပေါ့နော်တချို့ဌာနဆိုင်ရာအဖွဲ့အစည်းတွေကဒီသူရတနာစာတန်းတွေတော့ဒီကျောင်းသားဥယျာဉ်ကိုမလုပ်ထားပြီမဲ့ကျွန်တော်တို့ဒီအကုန်လုံးပေါ့နော်ပညာရေးလုပ်နေတဲ့အဖွဲ့အစည်းတွေတခါကြမှာကျွန်တော်တို့ conference လုပ်တယ်သူတို့ကျွန်တော်တို့ဟိုဒီတည်ရင်းဌာနညဝေတယ်ဆိုတော့အနည်းဆုံးကကျွန်တော်တို့ထိုင်းမြန်မာစာသင်ကျောင်းတွေမှာတက်နေတဲ့ကလေးတွေကကျွန်တော်တို့တိုင်းနေရှိတယ်လို့ကျွန်တော်ထိုင်းကျောင်းတွေမှာကျွန်တော်တို့သူငယ်တန်းနေပြီးတော့တက္ကသိုလ် quality တက်နေတဲ့မြန်မာတွေကလည်းတိုင်းနေရှိလို့ပြောလို့ရတယ်ဒါကအနည်းဆုံးကကျွန်တော်တို့ကျောင်းပဲကျွန်တော်တို့ကျောင်းမှာလာတက်သွားတဲ့ register လုပ်သွားတဲ့ကလေးက9000ကျော်ရှိတယ်လို့ထိုင်းကျောင်းမှာတက်သွားတဲ့ကလေးကလည်းတောင်းနေရှိခဲ့ပြီထွက်လိုက်ဝင်လိုက်ဒီပေါ်တော့အဲ့ဒီဆိုတော့အဲ့လောက်ပဲကျွန်တော်တို့ကတော့ဟိုအကြမ်းပြင်းကျွန်တော်တို့ကတွက်လို့ရတယ်ဒါပေမဲ့အခုကျွန်တော်ရဲ့ပြဿနာကရှေ့ပြောင်းပညာရေးလုပ်နေရတဲ့ပြဿနာကအဓိကကအခုကကျွန်တော်တို့ရဲ့ဟိုမနိုင်ဝင်နေကျွန်တော်တို့ထမ်းနေရတယ်ကျွန်တော်တို့အဖွဲ့အစည်းကြီးပဲမဟုတ်ဘူးကျွန်တော်တို့တွေးခဲ့တယ်ကျွန်တော်တို့လုပ်ဖို့ကံပဲအဖွဲ့အစည်းတိုင်းကမနိုင်ဝင်ထမ်းနေရတယ်ဘာလို့မနိုင်ဝင်လဲကျွန်တော်တို့2021မှာကျွန်တော်မြန်မာပြည်ထဲမှာဒီနိုင်ငံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်အာဏာသိမ်းမှုတွေဖြစ်တဲ့အချိန်မှာမြန်မာရှိပြောင်းလို့တမားတွေကသူတို့ကလေးတွေပါခေါ်လာတယ်။ခေါ်လာချိန်မှာကျွန်တော်ခါတိုင်းကျွန်တော်တို့ကျောင်းမှာဥပမာဖြစ်ဟိုကျောင်းသားဥယျာတဝက်ဒို့မဟုတ်၃ပုံ၃ဆလောက်အဲ့လိုမျိုးတက်သွားတဲ့ကျောင်းတွေမှာရှိတယ်။ကျွန်တော်တို့ကျောင်းဆိုလို့ရှိရင်ဟိုပြီးခဲ့တဲ့အာဏာမသိခင်တုန်းက၃00ကျော်ရှိတဲ့ကျောင်းက900ရောက်ရှိနေတယ်
။အဲ့တော့ဒီမြန်မာနိုင်ငံကရှိပြောင်းကလေးငယ်တွေကဒီထိုင်းနိုင်ငံမှာသူတို့ပညာသင်ကြားတဲ့အခါသူတို့ရင်ဆိုင်ရတဲ့အခက်အခဲတွေပေါ့ကလေးတွေဘက်ကရောဒါဆိုတော့ Thai Brothers ကောလည်းသူတို့မဖြစ်မနေတင်ရမယ့်အနေအထားလေးရှိမှာပဲပေါ့နော်အဲ့ဆိုတော့အဲ့ဒီသူတို့ဒီကလေးတွေအတွက်ပညာသင်ကြားနေတဲ့အခြေအနေလက်တွေ့မှာရောဘယ်လိုရှိလဲရှင
်ကျွန်တော်ဖွဲ့စည်းနေတာနှစ်ပိုင်းလောက်တယ်ဆိုတော့တစ်ပိုင်းဒီကျွန်တော်တို့ကျောင်းမှာဗမာကလေးတွေကိုကျွန်တော်ဒီကျွန်တော်မြန်မာသင်ရော Thai သင်ရောကျွန်တော်ကသင်ပေးတယ်ပေါ့နော်ကျွန်တော်အခုဆိုလို့ရှိရင်ကျွန်တော်တို့ကဟိုအရင်တော့ပေါ့နော်မိဘတွေကဗမာပြည်လဲပြန်နေဆိုတော့ကျွန်တော်ဗမာပြည်ပြန်လို့ရအောင်ပြင်ဆင်ပေးတယ်ဒါပေမဲ့အရင်တည်းကကျွန်တော်တို့ကမိဘရဲ့ညီးပြီးတော့ထိုင်းပညာရေးကလည်းဗာပဲပြောပြောကျွန်တော်တို့မြန်မာနိုင်ငံပညာရေးထက်တော့အများကြီးဟိုလက်တွေ့အသုံးချနိုင်တယ်ထိုင်းဘာသာစကားကလည်းလက်တွေ့အသုံးချမယ်မြန်မာပြည်ထဲပညာရေးစနစ်ကပိုကောင်းတယ်လို့ကျွန်တော်တို့ကိုယ်တိုင်တွေ့ချင်ပြီးတော့ထိုင်းကျောင်းကိုပို့တာရှိတယ်ဟ အခုဆိုလို့ရှိရင်ကျွန်တော်တို့ကျောင်းမှာနေပြီးတော့ကလေးတွေ3-4နှစ်နေပြီးတော့ထိုင်းဘာသာစကားကိုကျွန်းကျွန်းချင်းချင်းတက်ပြီဆိုတော့ကျွန်တော်ထိုင်းကျောင်းကိုကျွန်တော်ပို့တာပို့တဲ့အစီအစဉ်ရှိတယ်အဲ့ဒါကကျွန်တော်တို့ရှိရကျွန်တော်တို့ရှိမှ5တန်း6တန်းနေပြီးလို့ရှိရင်ဟိုဘက်ကမှသွားပြီးတော့9တန်း7တန်း9တန်းကျွန်တော်တို့အဲ့ဒီအဲ့လိုမျိုးပို့ပြီးတာရှိတယ်ဒါကြောင့်မလို့ဟိုတခြားပေါ့နော်အခက်ခဲရတော့အစောပိုင်းကျွန်တော်ပို့ကစားမှာတော့အခက်ခဲတော့ရှိတာပေါ့ကလေးတွေကဘာသာစကားမတတ်တာတို့ဟိုကလေးတွေကိုနှိမ့်ချဆက်ဆံခံရတာမျိုးတွေဆိုရင်တော့ရှိတယ်တကယ်လို့ကျွန်တော်တို့ပို့လိုက်တဲ့15နဲ့16နှစ်ကာလပြောမှာတော့အဲ့ပြဿနာတွေကတော့ကြီးမားမရှိဘူးကလေးအတွက်ကတော့အဲ့ပြဿနာမရှိပါဘူးသူတို့ကလေးငယ်လေးပြဿနာမရှိနေပဲသူတို့စာသင်ရင်းနဲ့ပဲသူတို့ဟိုတတ်သွားတာပေါ့နည်းနည်းသုံးနေတွင်အဲ့ကြီးတဲ့ကလေးတွေပေါ့အခုလိုပြောအထက်တန်းချောင်းသားလေးကြီးကြတော့နည်းနည်းအခက်ခဲရှိတယ
်အဲ့တော့ရလက်တရားရောဘယ်လိုရှိလဲရှင်အခုဆိုရင်ပေါ့ session နှစ်လောက်တောင်ကြာလာပြီဆိုတဲ့ခါကျတော့ဒီထိုင်းချောင်းနဲ့ဖြစ်ဖြစ်ဒီဗမာချောင်းနေရာနေပြီးတော့ဒီပညာတွေတင်လာတဲ့ကလေးတွေအခုနောက်ဆုံးရလက်ကောင်ဘယ်လိုအခြေအနေရှိလဲ
ရလက်နဲ့ကြုံမဲ့ဆိုရင်တော့ကျွန်တော်တို့ပြီးခဲ့တဲ့လတုန်းကကျွန်တော်တို့ပြီးခဲ့တဲ့လဒီလထဲမှာပေါ့ဒီလထဲမှာ၃ရက်နေရကျွန်တော်တို့အထက်တန်းချောင်းဖွင့်ဝယ်ရှိတယ်အထက်တန်းချောင်းပေါ့နော်ဒါဂျပန်တန်ယုံနေနဲ့လာပြူတယ်အဲ့ဒီအချိန်မှာကျွန်တော်တို့အစောရလက်နဲ့ပတ်သက်တော့သူတို့ပုံသတိထားတော့သူတို့ NHK ပေါ့မြန်မာဟိုဂျပန်နိုင်ငံရဲ့ကျွန်တော်တို့ဒီဂျပန်နိုင်ငံရဲ့ဒီတကယ်ဟိုသတင်းမီဒီယာပေါ့နော်နိုင်ငံကသတင်းမီဒီယာဌာနတွေပါခေါ်လာတယ်နောက်ပြီးတော့ကျွန်တော်တို့ Netflix ပေါ့ဗျာဒါတကယ်ရုပ်ရှင်အဲ့ဒါလည်းကျွန်တော်5မိနစ်ပြင်ဆိုင်နဲ့ပတ်သက်ပြီးတော့လာရိုက်တယ်ရှိတော့အစောပြောတဲ့သူတို့ကဒီကျွန်တော်တို့ရဲ့ရလက်ကိုပူသတိထားတယ်ဆိုတော့သူတို့အနေနဲ့ကျွန်တော်တို့ကျောင်းကိုတက်ပြီးတော့ကျွန်တော်တို့ကျောင်းကိုပဲဖြစ်ဖြစ်ကျွန်တော်တို့ကနေတစင်ထိုင်းကျောင်းကိုတက်ပြီးတော့ကလေးတွေထိုင်းနိုင်ငံထဲမှာအလုတ်ရနေတယ်ဘာအလုတ်တွေလုပ်နေလဲဆိုတာလာအင်တာဗျူးတယ်သူတို့ဘဝအရင်အချင်းနဲ့လက်ရှိရှင်နေဆိုတော့ကျွန်တော်တို့ရှိမှာရှင်းရင်းပြောမယ်ဆိုကျွန်တော်တို့ကျောင်းသားဟောင်းတွေဒီပင်လယ်နားလေးနေတော့ဟိုကျန်ငါးဝဲဟိုတယ်ကြီးမှာတကယ်ဟို executive shop ဖြစ်နေတာတို့မန်နေဂျာတွေဖြစ်နေတာတို့711မှာငွေကြေးတွေဖြစ်နေတာတို့ဥမာတချို့ site တွေမှာဒါကအခြေခံလေးတွေပေါ့ဒါတွေကတော့ကျွန်တော်မြင်တာထင်တာတက္ကသိုလ်တွေဟုတ် sorry hotel နဲ့ခီးသွားလာရေးတွေမှာမန်နေဂျာတွေစပွဲထိုးမှာအဲ့ဒါမျိုးတွေလည်းအများကြီးရှိတယ်လို့ကျွန်တော်အဖွဲ့အစည်းမှာပြန်လုပ်ပြီးတော့ဘာသာပြန်တဲ့လူတွေလည်းရှိတယ်ဥမာဖြစ်ထိုင်းလုပ်ငန်းတွေမှာလည်းဘာသာပြန်တဲ့လုပ်ငန်းတွေလုပ်နေတဲ့ကျွန်တော်ကျောင်းသားတွေရှိတယ်ဒါကတော့ကျွန်တော်တို့မြင်တာထင်တဲ့ကိစ္စတွေအ
ဲ့တော့ထိုင်းနိုင်ငံမှာလည်းသူ့နိုင်ငံရဲ့ဒီပညာရေးမူဝါဒကလည်းရှိထားပြီးသားဆိုတော့အခုဒီလိုမြန်မာနိုင်ငံကတိမ့်နေချီရှိလာတဲ့ဒီရွှေပြောင်းကလေးငယ်တွေရဲ့ပညာသင်ကြားရေးနဲ့ပတ်သက်ပြီးသူတို့ရဲ့ရှင်းရှင်းလင်းလင်းပေါ့နော်မူဝါဒမျိုးရှိလာရှင
်ပြောထားတယ်သူတို့လုံးဝရှင်းရှင်းလင်းလင်းပြတ်ထန်ပြီးတဲ့ဟာရှိတယ်အဲ့ဒါက2005ခုနှစ်တုန်းကပြတ်ထန်ခဲ့တဲ့ကျွန်တော်တို့အစောကပြောတဲ့ Education for All ဆိုတဲ့ policy ရှိတယ်အဲ့ဒါဒီကျွန်တော်တို့ဒီထိုင်းနိုင်ငံမှာရှိနေတဲ့မိသီးနိုင်ငံသားမဆိုဘယ်ကလေးပဲဖြစ်ဖြစ်ထိုင်းနိုင်ငံရဲ့ကလေးတွေဒန်းတူအခွင့်အရေးရှိတယ်ထိုင်းစုကကျောင်းတွေမှာပညာသင်ခွင့်ရှိတယ်ဆိုတဲ့မူဝါဒရှင်းရှင်းလင်းလင်းရှိတယ်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့မူဝါဒစပြတဲ့အချိန်မှာရောကျွန်တော်တို့ပြတ်ထန်တဲ့အချိန်မှာပေါ့နော်ကျွန်တော်အဖွဲ့အစည်းနေတဲ့နိုင်ငံတကာအဖွဲ့အစည်းပေါ့ဒီ Plan International တို့ Save the Children တို့ကျွန်တော်တို့ပေါင်းပြီးတော့အဲ့ဒီ campaign တွေကျွန်တော်လုပ်ခဲ့ဘူးဆိုလိုချင်တာကသူတို့ရဲ့ policy ကိုမူဝါဒကိုသူတို့လူမျိုးတွေသိအောင်အစားပိုင်းကမသိသေးဘူးကျောင်းလေးကိုယ်တိုင်မသိဘူးကျွန်တော်တို့ကလေးလက်မခံတာလို့ရှိတယ်အဲ့လိုမျိုးတွေကျွန်တော်လုပ်ပေးခဲ့တာရှိတယ်ဆိုတော့အခုကကျွန်တော်တို့ကိုယ်တိုင်လည်း18နှစ်ကျွန်တော်တို့ကျောင်းခွင့်ခဲ့လို့ပဲဒီဘက်ကရှိတဲ့ကျွန်တော်တို့တောင်ပိုင်းမှာရှိတဲ့ထိုင်းအာဏာပိုင်တွေလူပုဂ္ဂိုလ်တွေကသိလို့ကျွန်တော်တို့ကျောင်းနေပြဿနာမရှိဘူးလို့ကျွန်တော်နားလဲတာဟုတ်ပို့အရေးကြီးတာကျွန်တော်ကတစ်ချိန်တည်းမှာပြောတော့ဒါတော့ဆက်ဆက်ပြီးတော့ကျွန်တော်ကပြောချင်တာကကိုအစိုးရလို့ပြောနေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေအစိုးရတွေပေါ့ဒါကကိုကျွန်တော်တို့ထဲထဲဝင်ဝင်စနေတကြဆောင်ရွက်တင်တယ်ထိုင်းဆိုးရနဲ့ကျွန်တော်ဆေးရဆောင်ရွက်တင်တယ်သူတို့ဘက်ကတော့ policy ရှိတယ်တော့ကျွန်တော်တို့ဘက်ကဘာတွေတင်တင်တယ်ဘာတွေလုပ်ပေးတယ်အဖြစ်လို့ဆိုတော့ရွှေပြောင်းအလုပ်သမားကလေးငယ်တွေရဲ့ပညာရေးကကျွန်တော်အမျိုးသားရေးတာဝန်တရားလို့ဖြစ်နေတယ်ဒီကလေးတွေပညာတတ်မှဒီကလေးတွေတစ်ချိန်ချိန်မှာပမာပြူပြန်မှဒီကလေးတွေကတကယ်နဲ့အတွေ့အကြုံနည်းပညာတွေရမှကျွန်တော်မြန်မာပြည်ပြန်တဲ့ချိန်မှာတို့အဆင်ပြေဖြစ်မယ်မြန်မာပြည်ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဝင်ရောက်ကူညီနိုင်မယ်ဆောင်ရွက်နိုင်မယ်ဒါကြောင့်မလို့ဒီအချိန်မှာထိုင်းဆိုရရဲ့ policy တွေရှိတာကတော့ရှိပြီးသားပဲဖြစ်တယ်။ပို့ပြီးတော့ရေးကြည့်တာကကိုကိုအစိုးရလို့ပြောနေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအစိုးရတွေကပညာရေးကိုထဲထဲဖို့ထိုင်းဆိုရနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့ပြောနေတယ်ပြောချင်တယ်
ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပ
ါ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။တနင်္ဂနွေညကျန်းအတွက်ကမ္ဘာမြန်မာမီဒီယာအစီအစဉ်ကိုဆက်ပြီးတော့တင်ဆက်မှာပါ။ဆီယနာသိမ်းပြီးရဲ့နောက်ပိုင်းစစ်ကောင်စီကမတရားဖမ်းဆီးထောင်ချတာတွေနိုင်ငံရေးအကျဉ်းသားတွေကိုတရားလက်လွတ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေပိုးပြီးတော့တိုးပြီးတော့လှုပ်ဆောင်လာနေပါတယ်ဒီလိုလှုပ်ရက်တွေရက်တန့်စီရေးဘာတွေကြိုးပမ်းဆောင်ရွက်တင်တယ်လဲကမ္ဘာမြန်မာမီဒီယာမြင်ကွင်းတုံ့သက်ချက်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ်မာကတင်ဆက်မှာပါရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမတရားဖမ်းဆီးထောင်ချခံရမှုတရားလက်လွတ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေအဆုံးသတ်စီဖို့ဘယ်လိုလှုပ်ဆောင်သင့်တယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါနိုင်ငံရေးအကျဉ်းသားတွေထောင်ပြောင်းစဉ်လမ်းမှာပြစ်ဒဏ်ရှင်ခံရတဲ့ဆိုတဲ့သတင်းတွေပြီးခဲ့တဲ့ဇူလိုင်လဆန်းမှာထွက်ပေါ်ခဲ့ပါတယ်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကအဖွဲ့ချုပ်ပဲခူးတိုင်းဒုတိယဥက္ကဋ္ဌကိုခန့်လင်းနိုင်အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုဓာတ်ယူအကျဉ်းထောင်ကရွှေ့ပြောင်းစဉ်ဂျွန်လ28ရက်နေ့မှာလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုနဲ့တေဆုံးခဲ့တယ်ဆိုတဲ့သတင်းကိုဇူလိုင်9ရက်နေ့မှာ VOA ကထုတ်လွှင့်ခဲ့ပါတယ်မြန်မာနောင်းကလည်းဓာတ်ယူထောင်တွင်မှစစ်ကောင်စီလူသားပွဲများဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုဇူလိုင်12ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်အဲ့ဒီဆောင်းပါးမှာကိုခန့်လင်းနိုင်ကိုပြည့်ဖြူအောင်ခေါ်ကိုပြည့်ကိုစင်မြင့်ထွန်းခေါ်ရာလေးနဲ့ကိုအောင်မျိုးသူတို့တည်ဆုံးတာကိုအတည်ပြုနိုင်တယ်။သူတို့ဂျွန်28ရက်နေ့ကတည်ဆုံးသွားကြောင်းစာကိုဇူလိုင်9ရက်နေ့မှာမိသားစုတွေထံကိုထောင်ကအကြောင်းကြားစာပေးပို့တယ်။စာမှာဒိုက်ဦးထောင်ဦးစည်းအရာရှိဦးကျော်စရာကလက်မှတ်ရေးထိုးထားတယ်။ဘာကြောင့်တည်ဆုံးရတယ်ဆိုတဲ့အကြောင်းပြချက်မှာတော့ထောင်ပြောင်းစဉ်လမ်းမှာကားမောက်တယ်။ကားမောက်တဲ့အခါထွက်ပြေးဖို့ကြိုးစားလို့6လှန့်ပြစ်ခတ်ရမှာတည်ဆုံးခြင်းဖြစ်တယ်လို့ထောင်ကမိသားစုတွေထံပေးပို့တဲ့စာမှာဖော်ပြထားတယ်လို့မြန်မာနောင်ရဲ့ဆောင်းပါးမှာရေးသားထားပါတယ်။ထောင်ပြောင်းရင်ခြေချင်းကနှစ်ယောက်ကိုတကွင်းခတ်တာမှုထွက်ပြေးဖို့မလွယ်ကူလှဘူးလို့ထောင်ပြောင်းအတွေ့အကြုံရှိတဲ့နိုင်ငံရေးအကျဉ်းသားတဦးရဲ့ပြောကြားချက်ကိုလည်းမြန်မာနောင်ဆောင်းပါးမှာဖော်ပြထားပြီးဒါဟာထွက်ပြေးတဲ့အကြောင်းပြပြီးအပြတ်ရှင်းတဲ့လုပ်ရလို့မှတ်ချက်ပေးပါတယ်။
VOA ကလည်း88မျိုးဆက်ចောင်းသားកောင်းဆောင်គូចិមី NLD លွတ်တော်គូសិលេហောင်းគូភូសៀយាតောနိုင်ငံရေးတက်ကြွလှူရှားသူគូလာမျိုးအောင် ਨੇ គូទូរ៉សរូគូសិកောင်စီကជូបេគុំញ៉ាក់ခេរាត្និပြည့်တဲ့ জুলাই လ23ရက်နေ့မှာគុំញ៉ាក់မှုត្និပြည့်ချိန်ထောင်တွင်းတက်ဖြတ်မှုတွေပို့များဆိုတဲ့သတင်းတပုတ်ဖော်ပြခဲ့ပါတယ်အဲ့ဒီသတင်းမှာဒိုက်ဦးထောင်ကနေထောင်ပြောင်းစဉ်လမ်းမှာပြစ်ဒတ်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသား၄ဦးအပြင်မြင်းချံထောင်မှာလဲနိုင်ငံရေးအကျဉ်းသားဦးစိန်ဝင်းကိုထောင်ပြင်ခေါ်ထုတ်စစ်ဆေးပြီးပြန်ရောက်လာတဲ့အခါစစ်ကြောရေးမှရတဲ့ဒဏ်ရာဒဏ်ချက်တွေနဲ့တေဆုံးခဲ့ရတယ်လို့တာယာဝတီထောင်မှာလဲနိုင်ငံရေးအကျဉ်းသားတဦးဟာအပြင်ခေါ်ထုတ်စစ်ဆေးစဉ်တေဆုံးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအတင်း AAPP ကိုကိုးကားပြီးဖော်ပြထားပါတယ်။ဒါအပြင်အဆိုတော်လီလီနိုင်ကျော်ကိုလောက်ချံတက်ဖြတ်မှုတန်တရားနဲ့ဖမ်းဆီးခြင်းခံထားရသူကိုကောင်းစော်ဟိန်းနဲ့ကိုကျော်သူရတို့ကိုဇူလိုင်လ6ရက်နေ့ကလုံခြုံရေးတပ်ဖွဲ့တွေကိုတွန်းထိုးပြီးထွက်ပြေးဖို့ကြိုးစားတဲ့အတွက်ရန်ကုန်မြို့တနေရာမှာပြစ်ဒတ်ခဲ့ရတယ်လို့စစ်ကောင်စီကမီဒီယာတွေကိုပြောကြားခဲ့ပါတယ်
။ဒီလိုဖြစ်စဉ်တွေနဲ့ပတ်သက်လို့ AABP တာဝန်ရှိသူတဦးကတော့ပိုပြီးဆိုးလာတာကလည်းဒါရှင်းပါတယ်။စီအိုစုကသူတို့ရဲ့ကဏ္ဍပေါင်းစုံမှာရှုံးနိမ့်နေတဲ့ရှုံးနိမ့်မှုကိုလက်မခံနိုင်ဘဲနဲ့သူတို့လက်ခုပ်ထဲမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေကိုပုံစံမျိုးစုံနဲ့ညှဉ်းပန်းနှိပ်စက်မယ်မတရားတပ်ဖြတ်ထားတွေထောင်မတရားပြောင်းတာတွေသူတို့လုပ်လို့ရတဲ့ညှဉ်းပန်းနှိပ်စက်မှုပေါင်းမျိုးစုံနဲ့ကျူးလွန်ကြတာဖြစ်တယ်တေးကြပေါ့ဒါကဘယ်ခေတ်ဘယ်ကာလနဲ့မှမတူတဲ့ခေတ်အခြေအနေကိုရောက်နေတာပါလို့ VOA ကပြောကြားခဲ့ပါတယ်ဆီယာနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့တပ်ဖြတ်မှုကြောင့်တေဆုံးသူ3800ကျော်နဲ့ဖမ်းဆီးထိန်းသိမ်းထောင်ချခံထားရသူပေါင်း2000နီးပါးရှိတယ်လို့AABB ကထုတ်ပြန်ထားပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကလည်းစစ်ကောင်စီရဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်အာဏာရှင်စနစ်ဆက်ဆက်မှာနိုင်ငံရေးအကျဉ်းသားတွေကိုအညှိုးတကြီးနဲ့နှိပ်စက်တာတွေတပ်ဖြတ်တာရှိခဲ့ပါတယ်အခုနောက်ပိုင်းမှာထူးခြားချက်ကတော့ထောင်ပြောင်းနေဆိုပြီးတော့ လှုပ်ဆောင်တယ်အဲ့ဒီအမှထွက်ပြေးရဆိုတဲ့အကြောင်းပြချက်နဲ့တတ်ဖြတ်တာဒါကပြောမယ်ဆိုရင်တော့ဒီတတ်ဖြတ်မှုတွေဖန်တီးပြီးတော့အမှုစဉ်ပြီးလှုပ်ဆောင်တဲ့အချက်တွေပဲဖြစ်တယ်ဆိုတဲ့သက်သေတွေရရှိပါတယ်ဘလို့မှထွက်ပြေးမှုမလုပ်နိုင်တဲ့အနေအထားမျိုးမှာဒါကိုအကြောင်းပြပြီးတတ်ဖြတ်မှုကလိန်လေလှည့်စားသောနောက်ထပ်နိုင်ငံရေးအကျဉ်းသားပေါ်မှာအကြမ်းဖက်မှုလူတက်မှုပဲဖြစ်ပါတယ်ဒါတွေကိုကျွန်တော်တို့ဖော်ထုတ်ဖို့လိုအပ်မယ်ဒါတွေမဖော်ထုတ်နိုင်ဘူးဆိုရင်နောက်ထပ်ဒါတွေဆက်ပြီးဖြစ်သွားမှာပါပဲဖော်ထုတ်ရင်မကဘဲနဲ့ဒီကိစ္စမှာပါဝင်ပတ်သက်တဲ့သူတွေကထောင်စည်းကမ်းတွေချိုးဖောက်ဝင်မကဘဲတတ်ဖြတ်မှုရစက်ရုံမှစွာဖြင့်ကြံစီမှုဒါတွေနဲ့တရားဆွဲဆိုပြီးတရားဥပဒေရဲ့စီရင်မှုခံမှုအတွက်ဆက်လက်ကြိုးပမ်းမှာဖြစ်ပါ
ဒါကြောင့်လေမြန်မာနိုင်ငံအတွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေဥပဒေမဲ့တရားလွတ်လွတ်တပ်ဖြတ်မှုတွေဇက်တိုက်လုပ်နေတဲ့စစ်ကောင်စီကိုအပြစ်ပြစ်ဆိုင်ရာရာဇဝတ်ခုံရုံး ICC မှာစစ်ဆေးအရေးယူဖို့ဇူလိုင်လ6ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဖာမှာလုပ်တဲ့လူအခွင့်အရေးကောင်စီရဲ့53ကြိမ်မြောက်အစည်းအဝေးမှာကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးဗိုလ်ကာထက်ကပြောကြားခဲ့တာတွေ့ရပါတယ်စစ်ကောင်စီကတော့ထုံးစံအတိုင်းလူအခွင့်အရေးမဟာမင်းကြီးရဲ့ပြောကြားချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအရေးဟာပြည်တွင်းရေးတသက်သာဖြစ်ကြောင်းနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိခိုက်ခြင်းမရှိဘူးလို့တုံ့ပြန်ခဲ့ပါတယ်
။အခုလိုနိုင်ငံရေးအကျဉ်းသားတွေညှဉ်းပန်းနှိပ်စက်တပ်ဖြတ်ခြင်းခံနေရတာနဲ့ပတ်သက်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့မတရားဖမ်းဆီးထောင်ချတာတွေစိတ်မထင်ရင်မထင်သလိုညှဉ်းပန်းနှိပ်စက်တပ်ဖြတ်နေတာတွေဟာဆက်အာဏာရှင်စနစ်ရှိနေသရွေ့တော့ကြုံနေကြရမှာပဲ။ပပျောက်သွားဖို့မမြင်ပါဘူးစစ်ဘုံချုပ်တွေအခုလိုရရက်ဆက်ဆက်စိတ်ထင်တိုင်းကျဲနေတာဟာအတိတ်ကသူတို့လုပ်ရက်တွေအတွက်အပြစ်ပေးအရေးယူခြင်းမခံခဲ့ကြရလို့ပါပဲနိုင်ငံရှိရေးကြည့်ကြရမယ်အမျိုးသားပြန်လည်ရင်ကြားစီရီအဲ့ဒါတွေကြောင့်စစ်ဘုံချုပ်တွေရဲ့တပ်ဖြတ်မှုတွေလူအခွင့်အရေးချိုးဖောက်ခဲ့တဲ့လုပ်ရက်တွေဟာအရေးယူအပြစ်ပေးခြင်းမခံခဲ့ကြရပဲပြည်တံတွေကနေကင်းလွတ်နေခဲ့ကြပါတယ်ဒါကြောင့်လဲစစ်ဘုံချုပ်တွေဟာပိုအတင့်ရဲလာကြတယ်ဒါကြောင့်ဒီဒီချိန်မှာတော့ transitional justice လို့ခေါ်တဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုကိုမဖြစ်မနေလုပ်ကြရပါမယ်။ဘယ်လိုနည်းနဲ့မှစစ်ဘုတ်ချုပ်တွေကိုပြစ်ဒဏ်တွေကနေကင်းလွတ်ခွင့်မပေးသင့်တော့ပါဘူးလို့သဘောထားမှတ်ချက်ပေးပါတယ်ခင်ဗျာ
။ဒါကတော့ကပ္ပမြမမီဒီယာမြင်ကွင်းအစီအစဉ်ကိုဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်သွားတာပါတနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်ไซโคลนโมคาအလွန်ကဲဆဲရေးနဲ့ပြန်လည်နလန်ထမှုဆိုတဲ့အကြောင်းအရာတွေကကောက်နှုတ်ချက်တချို့ကို ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာအချက်လက်အခြေပြုပိုင်းခြားဖော်ပြထားပါတယ်
ခုတစ်ပတ်မှာတော့ ISP ကပြင်ရောင်းအဖွဲ့ဝင်နေစီနှစ်ပတ်တစ်ချိန်ပို့ပေးနေတဲ့ insight email မှာပါတဲ့ cyclone moka အလွန်ကဲဆဲရေးနဲ့ပြန်လည်နလန်ထမှုအကြောင်းအရာတွေကကောက်နှုတ်ချက်တချို့ကိုတင်ပြပါမယ် cyclone မုန်တိုင်း moka အလွန်ပြန်လည်ထူထောင်ရေးအကူအညီတွေနှောင့်နှေးနေစေပါပဲမြန်မာနိုင်ငံက moka cyclone မုန်တိုင်းဝင်ခဲ့တာနှစ်လကျော်ကြာခဲ့ပါပြီမုန်တိုင်းကြောင့်လူ145ဦးသေဆုံးခဲ့တယ်လို့7ဘီလီယံ500ကျော်လောက်ပျက်စီးခဲ့တယ်လို့စစ်ကောင်စီကပြောထားပါတယ်။ဒါပေမဲ့မိုခါကြောင့်ထိခိုက်သူ 1.6 တန်းကျော်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ပြန်လည်ထူထောင်ရေးအတွက်အမေရိကန်ဒေါ်လာ333တန်းလိုမယ်လို့လည်းပြောထားပါတယ်။အခုထိတော့အမေရိကန်ဒေါ်လာ22တန်းပဲရပါသေးတယ်။ပြန်လည်ထူထောင်ရေးအတွက်ရန်မုံငွေအရနည်းနေတယ်လို့မြေပြင်မှာလည်းဝမ်းနည်းပွေရာတွေဖြစ်နေပါတယ်။မြေပြင်သတင်းတွေအရလည်းမူခအလွန်ကယ်ဆယ်မှုအကူအညီရသူတဲပါနေပါတယ်အရေအတွက်အားဖြင့်20ရာခိုင်နှုန်းလောက်ပဲကယ်ဆယ်မှုအကူအညီရတယ်လို့ဆိုကြပါတယ်ရခိုင်တပ်တော် AA ရဲ့ထုတ်ပြန်မှုအရဆိုရခိုင်ပြည်သူ85ရာခိုင်နှုန်းလောက်ပဲအမိုးကောက်ပြန်ရောက်ပါသေးတယ်ဒီနေရာမှာ စစ်ကောင်စီရဲ့အဟန်တားတွေကြောင့်လည်းအခက်ကြုံနေကြရတာတွေရှိပါတယ်။မုံတိုင်းပင်ဒေသတွေစီခရီးသွားခွင့်တယ်ယူပို့ဆောင်ရေးနဲ့ဖြန့်ဖြူးရေးဆိုင်ရာဆုံးဖြတ်ချက်တွေကိုစစ်ကောင်စီကဆိုင်းငံ့ထားဆဲဖြစ်ပါတယ်။အကူအညီအမှန်တကယ်လိုအပ်နေသူတွေစီဖြန့်ဖြူးခွင့်ပေးဖို့ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်။မောခာမုံတိုင်းပင်ဒေသတွေစီအကူအညီနောင်နှေးမှုမှာစီမံခန့်ခွဲမှုပြဿနာတွေကိုလည်းကြားနေရပါတယ်စစ်ကောင်စီကနိုင်ငံတကာအကူအညီတွေကိုမှုန်တိုင်းတန်တဲ့ဒေတာတွေစီတိုက်ရိုက်မပို့ခိုင်းပါဘူးပေးလာတဲ့အကူအညီတွေကိုလေရင်တမောတွေရာတစ်ဆင့်ရန်ကုန်မြို့စီအရင်ပို့ခိုင်းပါတယ်ပြီးတော့မှသူတို့ရဲ့အစီအစဉ်နဲ့မှုန်တိုင်းတန်တဲ့ဒေတာတွေစီကိုပြန်တည်ကြပါတယ်စစ်ကောင်စီရဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုစံနာ DMC ကပေါင်းစပ်ညှိနှိုင်းဆောင်ရွက်ပေးနေပေမဲ့စီမံခန့်ခွဲမှုပြဿနာတွေကရှိနေပါတယ်ဒီပြဿနာတွေဟာစစ်ကောင်စီရဲ့လုံခြုံရေးစဉ်းစားချက်လွန်ကဲမှုတွေကြောင့်လည်းဖြစ်နိုင်ပါတယ်မိုးခါမှုန်တိုင်းနိုင်ငံဒေသတွေအတွက်ပြည်လဲထူထောင်ရေးကကြံ့ကြာနိုင်ခြင်းရှိပါတယ်စစ်ကောင်စီရတဲ့ပြည်တွင်းအကူအညီကအမေရိကန်ဒေါ်လာ19သန်းဝန်းကျင်ပဲရှိပါသေးတယ်ကုလသမဂ္ဂကပြောထားတဲ့အမေရိကန်ဒေါ်လာတန်330ကျော်နဲ့ရှိရင်စင်ပါစပ်နံပါတ်လောက်ပဲရှိအောင်ပါပါပြည်တွင်းအကူအညီတက်တဲ့ဆိုရင်ပြန်လည်ထူထောင်ရေးမပြောနဲ့ကယ်ဆယ်ရေးတောင်ခက်ခဲနိုင်ပါလေစီမံခန့်ခွဲမှုပြဿနာတွေနဲ့အခုတိုင်းဆက်သွားနေရင်ပြန်လည်ထူထောင်ရေးကကြန့်ကြာပြီးထိရောက်မှုမရှိတာတွေဆက်ဖြစ်နေနိုင်ပါလေ
ဒါကတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ပါရှင်ကျမတို့အခုတနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေပြီးတော့ဆက်လက်တင်ဆက်နေပါတယ်။အခုတော့ဒီ VOA သောတာရှင်တွေပရိသတ်တွေရဲ့အမြင်တွေကိုထင်ဟပ်စေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်မှာပါ။မအေးတန်နာကျော်ကအပတ်စဉ်စီစဉ်တင်ဆက်နေတာဖြစ်ပါတယ်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ဖီယိုကို Facebook တို့ Radio တို့ BSN တို့တမျိုးမျိုးနဲ့နေ့စဉ်နားတော်ရအစဉ်ဖြစ်ပါလေ VOA TVV မျက်စိမတို့ဟာကျွန်တော်ဘဝရဲ့အဖော်မှန်ပါဗျာပြောရမယ်ဆိုရင် Radio ဆုပ်လေးနဲ့ VOA ကို65 66လောက်ထဲကနားဆင်လာခဲ့တာပါတဲ့ဟုတ်ကဲ့နှစ်ပေါင်းများစွာနားဆင်လာတဲ့တော်ရရှင်ခုလေနောက်ဆုံးပေါ်နီးပညာကိုတုံးပြီးတော့ Facebook မှာစာလာရေးလာပါတယ်နောက်ထပ်တော်ရရှင်ကတော့အရင်တစ်ဘက်ကပဲအီးမေးလ်နှစ်ခါရေးပို့လာသေးတဲ့ဘာကြီးအေးပါဒီတစ်ခါတော့သူက
မင်္ဂလာပါ VOA ရေးအရင်တစ်ဘက်ကကျွန်တော်စာနဲ့ဆောင်ကြောင်းလုံများသွားတယ်ဆိုလို့အထူးပဲတောင်းပန်ပါရစေခင်ဗျဖြစ်စဉ်ကဒီလိုပါပထမစာနဲ့တူမပို့လဲရတဲ့စာချမ်းတွေရေးခဲ့ပါတယ်အဲ့ဒီစာချမ်းတွေ delete လုပ်ရင်ပထမစာပါပါသွားတယ်ထင်ပြီးတော့အီးမေးလ်နဲ့ပို့လိုက်တာကြောင့်နှစ်ခါပို့သလိုဖြစ်သွားတာပါနေ့စဉ်သတင်းလောဖတ်ရှိလို့ရနေပါပြီကျေးဇူးပါဒီနေ့ VOA app ကဖတ်ရတာပို့ပြီးတော့ဆင်ပြေသလိုပါပဲခင်ဗျစလုံးကြီးကြီးဖောင်းကြီးကြီးနဲ့မို့ပါဝိုင်းတော်သူဝိုင်းတော်သားအားလုံးနေကောင်းကြပါစေ
ဟုတ်ကဲ့ပါ VOA app ကိုကြည့်ရတာအဆင်ပြေတယ်ဆိုလို့ဝမ်းသာပါတယ်နော် VOA app မရှိသေးတဲ့သောရရှင်တွေလည်း VOA app ကို download လုပ်ထားဖို့မှာကျင်ပါတယ်နောက် Facebook တို့ YouTube တို့မှာ VOA ထုတ်လွှင့်မှုတွေကိုကြည့်ရှုတာအဆင်မပြေဖြစ်တဲ့အခါမျိုးမှာ VOA app ကနေပြီးတော့သတင်းတွေကိုဖတ်နိုင်အချိန်မရွေးကြည့်ရှုနားဆင်နိုင်ပါတယ်အခုဆက်ပြီးတော့စစ်အာဏာသိမ်းမြန်မာနိုင်ငံမှာပညာရေးနဲ့ပတ်သက်လို့စိတ်ပူပန်ပြီးတော့ရေးလာကြတဲ့စာတွေကိုဝေမျှပေးကြပါတယ်။ဒီလိုမျိုးပညာရေးနဲ့ဆိုင်တဲ့စာတွေမပြောခင်တော့အเจ้าမှာကတိကောင်ဖြစ်ရပါတယ်ဆိုပြီးတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါတယ်။ View Wine တို့ Wine တို့သားတွေကိုစိတ်နှစ်ပါရှင်လန်းချက်မြေ့ကြပါစီလို့ယောနသန်ဇင်ယောဆိုတဲ့သရရှင်ကအရင်နှုတ်ခွန်းဆက်လာတာပါ
။မင်္ဂလာပါ VOA ကျွန်တော်က Grade 12ကျောင်းသားတယောက်ပါစစ်တပ်လောက်ကကျောင်းတွေမှာကျောင်းတက်နေရတဲ့ကျွန်တော်တို့မှာအရာရာဟာအာဏာရှင်ဆန်နေတယ်လို့ပဲထင်မိပါရယ်။အ အခုရက်ထဲအကျောင်းတွေမှာကျောင်းကောင်စီဆိုပြီးဖွဲ့ကြပါတယ်။ကျောင်းကောင်စီတချင်းဆိုရတဲ့အထက်မှာကျောင်းသွင်းဒီမိုကရေစီထူထောင်မီးတဲ့ဗျာ။အာဏာရှင်တွေအုပ်ချုပ်နေတဲ့ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီဆိုပြီးအော်နေရတာလူကြိုက်ရှက်စရာကြီး။မြန်မာပြည်ကြီးအမြန်ဒီမိုကရေစီရကြင်ပါပြီဗျာ။
ကျောင်းမှာကျောင်းကောင်စီဖွဲ့ကျောင်းတွင်းဒီမိုကရေစီထူထောင်မယ်လို့ပြောနေတာရည်ကျင်းပါတယ်ဆိုတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်။နောက်ထပ်ကျောင်းသားတယောက်ရေးလာတဲ့စာကိုလည်းဖော်ပြပေးကြပါတယ်။သူကတော့ CDM ကျောင်းသားတယောက်ပါလို့ဆိုလာပါတယ်
။အခုခေတ်ကခက်ပြက်ကြီးဆိုတော့ကျွန်တော်စကားစကားဖွင့်တဲ့ကျောင်းကိုလည်းမတက်ချင်ပါဘူး။ NUG ဘက်ကဖွင့်တဲ့ကျောင်းကိုတက်ချင်ပေမဲ့ကျွန်တော်တို့ကခြေကန်လူတန်းစားတွေလေ Wi-Fi ဘိုးမတက်နိုင်လို့ SIM ကတ်နဲ့သုံးရပါတယ်။ဒါပေမဲ့ data တက်မိုးကလည်းဈေးမြင့်နေပါတယ်။နောက်ပြီးတော့ NUG ကျောင်းကိုတက်ဖို့ကစကားစကားဟိုနေရာမှာဖမ်းလိုက်ဒီနေရာမှာဖမ်းလိုက်နေဆိုတော့မိဘကလည်းစိတ်မချပါဘူး။အဲဒါကြောင့်ကျွန်တော်တို့ပညာရေးဘလို့ဆက်ဖြစ်မလဲဆိုတာအနာဂတ်ကိုတွေးရင်စိတ်ပူနေမိပါတယ်။ဒီကျောင်းတွေကိုမြို့သားညီညွတ်ရေးအစိုးရတည်အောင်ဖော်ပြပေးပါခင်ဗျာ
။ဟုတ်ကဲ့ဒီတော့ရရှင်ကဘေးကင်းကင်းလုံလုံခြုံခြုံနဲ့တက်ကတူတက်နိုင်မဲ့တင်းတန်းလေးများရှိရင် link လေးဖြစ်ဖြစ်ချပေးပါဆိုပြီးတော့ပြောလာပါတယ်ရှင်။နောက်ထပ်ဒီပညာရေးနဲ့ပတ်သက်လို့ပဲရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ချင်ပါတယ်။သူကတော့ VOE ရေးတဲ့မြန်မာပြည်သူပြည်သားတွေအတွက်သတင်းမှန်တွေပြန်ကြားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့စကားချပြီး VOE သတင်းတွေကို Facebook မှာရော Radio မှာပါအမြဲမပြတ်နားဆင်ကြည့်ရှုပါတယ်တဲ့။ဆယ်ကျော်သက်လူငယ်တူရေးလာတာဖြစ်ပါတယ်
။တမိရင်တွေကခန်းစားရတဲ့အကြောင်းအရာလေးတွေကိုပြောပြခြင်းလို့ပါ။နိုင်ငံတကာရီစီကိုလည်းအရောက်ပို့ပေးစီခြင်းပါတယ်။တမိတို့မြန်မာနိုင်ငံမှာစကစ2021ဖေဖော်ဝါရီလ1ရက်နေ့အာနာစာသိမ်းပြီးကလေးကလူအခွင့်အရေးတွေချိုးဖောက်ခံနေရပါတယ်လူသားချင်းစာနာမှုဆိုတာမရှိသလောက်ပါပဲရှင်နိုင်ငံတကာလူသားချင်းစာနာမှုအမျိုးသမီးနဲ့ကလေးတွေအခွင့်အရေးသဘောတူစာချုပ်တွေထုတ်ပြန်ထားတာရှိပေမဲ့တမီးတို့မြန်မာနိုင်ငံမှာဘာအခွင့်အရေးမှမရှိဘူးလေအခုဆိုတမီးတို့တွေကြောင်းနေရမယ့်အရွယ်မှာကြောင်းမတက်ရပါဘူးမတက်ရတာလဲအာနာရှင်ကိုမကြိုက်လို့ပါဒါပေမဲ့စိတ်ထဲမှာအမှန်တကယ်ဝမ်းနေရတာကအမေရိကန်ကယူကရိန်းကိုအားတက်သေးရောဒေါ်လာတန်းနဲ့ချီကူညီပေးမယ်။တမီးတို့မြန်မာနိုင်ငံမှာတော့ဒါမျိုးအကူအညီမရသေးလို့လေ။တန်းလိုက်ညှိတာမဟုတ်ပေမဲ့နိုင်ငံတကာနဲ့ကုလသမဂ္ဂကိုတော့အခုထိအားကိုးမျှော်လင့်နေသေးပါပဲ။ကုလသမဂ္ဂစီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းအားလုံးနဲ့မှရှုတ်ချနေတာက၅ပုံ၄ပုံလောက်ရှိမယ်လို့ထင်ပါတယ်။သူတို့အဲ့လိုရှုတ်ချနေတာထက်လက်တွေ့ထိရောက်တာတွေကိုအသားပေးလုပ်ပေးနိုင်မှုတောင်းဆိုချင်ပါတယ်။စကားစရဲ့အကြမ်းဖက်မှုကြောင့်ကလေးလူကြီးမရွေးတိရစ္ဆာန်တွေပါမကြံဒုက္ခရောက်အသက်ဆုံးရှုံးကြရတာကိုစာနာနားလည်ပေးပြီးကုညီထောက်ပံ့ပေးနိုင်ကြဖို့နိုင်ငံတကာစီကိုအရောက်ပို့ပေးပါရှင
်လွတ်လပ်ကောင်းမွန်တဲ့နိုင်ငံတော်ကြီးနဲ့အတူအစစ်မြင့်ပညာရေးစနစ်နဲ့အမြဲဆုံးပညာသင်ကျင်နေပါပြီဆိုတော့ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်နေကိုပိုင်မြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့လက်ခံရရှိပါတယ်ဒီထက်မှာဒီသရရှင်တယောက် NUG ကိုပြောပြပါအောင်ဆိုပြီးတော့ NUG ကိုသူတိုက်ရိုက်ဆက်သွယ်လို့မလွယ်ကူတဲ့အတွက်ကြောင့်မလို့ VOA ရနေတဆင်ပြောချင်ပါတယ်ဆိုပြီးတော့စာရှိရှိတစောင်ရေးလာပါတယ
် NUG ကိုပြောပြပါအောင်ဗျာပြည်သူအတန်သာအဓိကဆိုပြီးတော့ပြည်သူအတန်ကိုဘယ်နေရာကနေပြီးတော့ပြောခွင့်ရပါမလဲလို့email တရာကျော်ပို့တာ reply မရလို့ပါလက်ရှိပြည်သူတွေမှာကဘယ်သူကိုကြောက်မှန်းမသိအရန်ကိုခက်ခဲဒုက္ခရောက်နေကြတာပါပညာရေးအတွက်မြန်မာပြည်မှာကမိဘတွေမှာအတန်းတက်မှပညာရေးပြီးတဲ့ထင်တဲ့သူတွေကိုဆွဲဆောင်စီရင်မှုမလုပ်ဆောင်ဝင်းနဲ့အတန်းတင်ပေးနိုင်တဲ့ပုဂ္ဂလိကကျောင်းတွေဒါမှမဟုတ်မြို့ပေါ်ကကျောင်းတွေမှာတွားထားတဲ့မိဘတွေကို NUG ကျောင်းမှာမတက်လို့ရှင်ရွာကနေပါပြောင်းအောင်မယ်ဆိုတဲ့အထက်ကအမိန့်ဆိုပြီးတော့အောက်ခြေမှာအာဏာပြနေကြပါတယ်နောက်ပြီးတော့ဒလန်ဒါမှမဟုတ်သတင်းပေးဆွဆွဲချက်တွေနဲ့တိချစစ်စည်းစုံစမ်းမှုတွေမလုပ်ခဲနဲ့တဦးနဲ့တဦးအမြင်မကြည်လို့တိုင်ကြတာနဲ့တပ်ပြမှုတွေလည်းရှိလာနေပါတယ်။မျိုးဦးတော်လိုင်းကြီးဟာအာနာရှင်တော်လိုင်းကြီးဖြစ်ပြီးတော့အာနာရှင်တွေကိုတော်လိုင်းကြီးနဲ့အာနာရှင်တွေဖြစ်မသွားဘူး NUG အနေနဲ့အထူးကြက်မှတ်လှုပ်ဆောင်တင့်နေပါပြီ။ NUG အနေနဲ့မကွေးစကိုင်းကပကဖပါဖတဲရင်တွေအချင်းချင်းကြားနှိမ့်နိုင်မှုမရှိတာအစင်မပြေဖြစ်နေတဲ့ကိစ္စရပ်တွေကိုလည်းထိထိရောက်ကင်တွယ်တင့်နေပါပြီ။ပြည်သူဆက်ဆံရေးပညာပေးလေးလည်းကုဖွဲ့ကလူတွေကိုတင်ပေးပါဦး။အခုပြောနေတာကရေစကြိုမျိုးနယ်ကအဖြစ်အပျက်တွေကိုအခြေခံပြီးပြောနေတာပါလို့ VOE ကနေတဆင့်ပြောပြပါဗျာကျေးဇူးပ
ါဟုတ်ကဲ့ပါဒီသောရရှင်က NUG ကိုပြောပြပါဆိုပြီးတော့သူဆက်သွယ်ရခက်ခဲနေတဲ့အတွက်ကြောင့်မလို့အခုလိုမျိုး VOE ကနေပြီးတော့သူ့ရဲ့ထင်မြင်ယူဆချက်နဲ့ပြောချင်တဲ့ဟာတွေကိုထုတ်ပြီးတော့ပြောလိုက်ရပါတယ်ဆိုပြီးတော့စာရေးလာတာပါသောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင် သရရှင်တွေအားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ဒါကတော့မအေးသနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။ကျမတို့VOA မြန်မာပိုင်းကထုတ်လင်းနေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်။အခုတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုပြောပြမှာပါ။ဒီတစ်ပတ်အတွက်တော့ဗြိတိန်နိုင်ငံလန်ဒန်မြို့က Victoria and Albert ပြတိုင်းမှာတာမန်လူရုပ်တုတွေကိုသမိုင်းဝင်ရုပ်တုတွေပေးမှာပြသထားပါတယ်။တခါလေထိုးစရာမလိုတဲ့ကားတာယာတွေကို American နိုင်ငံ Los Angeles မြို့အခြေစိုက်တဲ့ Smart Tire Company ကမိတ်ဆက်လိုက်ပါတယ်။ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငင်းချက်နဲ့အတူမက်ခင်ဖြူတွေကပြောပြပါပါရှင
်ဒီနေ့ငယ်လန်ဂျန်မျိုးက Victoria and Albert ပြတိုင်းမှာတာမန်လူရုပ်ထုတွေကိုတမိုင်းဝင်ရုပ်ထုတွေရဲ့ဘေးမှာပြသထားပါတယ်ဒီရုပ်ထုတွေဟာအနုပညာရှင် Thomas G. Price ဖန်တီးထားတဲ့ရုပ်ထုတွေဖြစ်ပြီးတော့တာမန်လူမဲရုပ်ထုတွေနေ့စဉ်သွားလာလှုပ်ရှားမှုတွေကိုရုပ်ထုဖြစ်နဲ့ဖန်တီးထားတာပါဒီ Victoria and Albert ပြတိုင်းမှာထုံးစံအဖြစ်ကတော့လူပြူတွေရဲ့ရုပ်ထုတွေ green net ဖျားနှစ်ဖျားမတွေရဲ့ပုံသူရုပ်ထုတွေကိုပြသထားတာဖြစ်ပြီးတော့အခုတာမန်လူရုပ်ထုတွေကတော့ပြတိုက်တွေရဲ့ရိုးရာထုံးစံကိုချိုးဖြတ်ပြီးတော့ပြသထားတာပါသူဥနညာចောင်းသားဘဝကလေးကပြတိုက်တွေကိုရောက်ရင်အခုလိုကြံမိုးကြီးတဲ့ရုပ်ထုတွေကိုပဲမြင်ခဲ့ရပြီးသူလိုကိုလိုတာမန်လူတွေရဲ့ပုံတွေကိုမမြင်ခဲ့ရတာကြောင့်အခုလိုတာမန်ရုပ်ထုတွေကိုဖန်တီးခဲ့တာဖြစ်တယ်လို့ price ကပြောပါတယ်ကြီးရုံနဲ့ကျူရုပ်တွေဖြစ်မဖန်တီးခင်မှာ digital နည်းပညာနဲ့ကနဦးပုံချမ်းရေးဆွဲခဲ့ပြီးလူတူတယောက်ရဲ့ပုံသူကိုအခြေခံတာမဟုတ်ပဲဗြိတိန်မှာရှိတဲ့လူမဲအတိုင်းဝိုင်းအပေါ်အခြေခံပြီးဖန်တီးခဲ့တာဖြစ်တဲ့အကြောင်း price ကပြောပါတယ်ဒီရုပ်ထုတွေကိုရှေ့လာမဲ့ဒီ2024ခုနှစ်မေလအထိပြသထားမှာဖြစ်ပါတယ်ရှင
်လေထိုးစရာမလိုတဲ့ကားတာယာတွေကို American နိုင်ငံ Los Angeles မြို့အခြေစိုက် Smart Tire Company ကမိတ်ဆက်လိုက်ပါတယ် American အာကာသစူးစမ်းလေးလာရေး Agency NASA ကဒီတာယာတွေကိုလကဘာပေါ်မှာသုံးတဲ့ဟင်းအတွက်ဖန်တီးခဲ့တာဖြစ်ပြီးတော့ရိုးရိုးတာယာတွေထက်ပိုကောင်းပါတယ်။လေထိုးစရာမလိုတဲ့အတွက်ဘိန်းပေါက်တာမျိုးမဖြစ်နိုင်သလိုရာဘာသုံးတာယာတွေထက်ပိုကြာရှည်ခံပြီးရေရှည်အသုံးခံတာပါ။ Shape Memory Alloy SMA လို့ခေါ်တဲ့ဆွဲဆက်နိုင်တဲ့ Separate လို့တတ်တူလေးတွေကိုစကားပုံစံရက်ထားတဲ့ကာဘိန်းဟာရာဘာလိုပဲဆွဲဆက်နိုင်ပြီး Titanium တတ်တူတွေလိုခိုင်ခန့်တာပါ။ဆုံးပြေရာဘာကားတာယာတွေကထွက်တဲ့ဓာတုပစ္စည်းတွေကြောင့်ကမ္ဘာတဝန်းသဘာဝပတ်ဝန်းကျင်ဘေးအန္တရာယ်တွေနဲ့ရင်ဆိုင်နေရပြီးဒီ smart ကားတာယာဟာဆိုရင်ကားတက်တန်းတစ်လျှောက်လဲစရာမလိုဘူးလို့ကုမ္ပဏီ CEO အာကူကပြောပါရယ်စမတ်တိုင်ယာရီဟာကတ်တရာလန်ကိုကုတ်အားရှိအောင်အပြင်ဘက်မှာရာဘာတက်ဆင်ရပြီးတော့ကုတ်အားမရှိတော့ရင်အပြင်ပိုင်းလေးကိုပဲလဲပေးရမှာပါဒါကြောင့်အခုလိုနီးပညာအသင်းနဲ့ကားတာယာကိုဈေးကွက်မှာလာမဲ့2024ခုနှစ်ရွေးဥရာသီမှာရောင်းချနိုင်ဖို့စီစဉ်နေပါတယ်ခင်ဗျာ
နေ့စဉ်နေ့တိုင်းကဘာတဝမ်းကျက်ဥထုတ်ထုတ်တဲ့လုပ်ငန်းတွေမှာကျက်ပေါက်အချီးလေးတွေ9ဘီလီယံလောက်အသက်ခံနေရတာကိုဖြေရှင်းမဲ့နည်းလမ်းတစ်ခုကို Instream နီးပညာကုမ္ပဏီတစ်ခုကဖန်တီးလိုက်ပါတယ်ကျက်ပေါက်အချီးလေးတွေဟာဥလဲမဥနိုင်အသားစားဖို့အချွတ်လည်းမဟုတ်တာကြောင့်ကျက်ဥထုတ်ထုတ်တဲ့လုပ်ငန်းတွေကအကောင်ပေါက်ဘဝမှာခရေကအသက်ပြေကြတာပါအခုတီချူလိုက်တဲ့နည်းလမ်းကတော့ကျက်ထီးဖြစ်လာမဲ့ကျက်ဥကိုအပြရောက်မီးပြရလိုက်တာနဲ့ကျက်ဥဘဝခရေကဖွံ့ဖြိုးမှုရပ်တန့်သွားစေတဲ့နည်းဖြစ်ပါတယ်UVA cinnamon တက်ခွဲခန်းကဖန်တီးလိုက်တဲ့ဒီနေ့ဟာကျက်မှဖြစ်လာတဲ့ကျက်ဥတွေကိုတော့ထိခိုက်စေမှာမဟုတ်ပဲအထီးဖြစ်လာတဲ့ဥတွေအပေါ်ကိုပဲတက်ရောက်စေရပါဒီနည်းလမ်းဟာမျိုးရိုးဗီဇကိုပြုပြင်တဲ့နည်းလမ်းမဟုတ်ပဲအထီးနဲ့သက်ဆိုင်တဲ့မျိုးရိုးဗီဇကိုပဲဓာတ်ရိုက်ကျူးတက်ရောက်စေတာဖြစ်ပါတယ်အကောင်မပေါက်တဲ့ကျက်ထီးဖြစ်လာတဲ့ဥတွေကိုသရိဆန်အစာလိုတခြားနေရာတွေမှာသုံးနိုင်ပါတယ
20ရာစုရဲ့ဩဇာအကြီးဆုံးစာရေးဆရာတွေထဲကတဦးဖြစ်တဲ့ကွယ်လွန်သူစာရေးဆရာကြီးအာနက်စ်ဟဲမင်းဝင်းနဲ့တူတဲ့သူရွေးချယ်ပွဲကိုနှစ်စဉ်ကျင်းပလေရှိတဲ့ Florida ပြည်နယ် Key West က Sloppy Joe စားတောက်ဆိုင်မှာပြီးခဲ့တဲ့သတင်းပတ်စနေနေ့ကကျင်းပပါတယ်အဲ့ဒီပွဲမှာအနိုင်ရသွားတဲ့ Garrett Marshall ဆိုသူဟာဟဲမင်းဝင်းနဲ့တူတဲ့သူအဖြစ်အနိုင်ရဖို့အတွက်17ချိန်ရှင်ပြိုင်ခဲ့ရတာပါဘုန်းစိတ်အဖြူအနွေးတဲ့အဖြူသာဝတ်ထားလေးရှိတဲ့ဟဲမင်းဝင်းရဲ့ပုံစံတူလူ140လောက်ဒီနှစ်ဟဲမင်းဝေးထိုင်နေကြစားတောက်ဆိုင်မှာဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ဟဲမင်းဝေးကိုရင်းနှီးသူတွေခေါ်လေးရှိတဲ့ပပါဆိုတဲ့နာမည်နဲ့ Garrett Marshall ဟာသူ့ရဲ့မွေးနေ့မှာဆုရလိုက်တာကြောင့်သူ့အတွက်အပျော်ဆုံးမွေးနေ့ပါလို့ပြောပါတယ် Ernest Hemingway ဟာ1954ခုနှစ်မှာစာပေနိုဘယ်ဆုချီးမြှင့်ခံရပြီး1962ခုနှစ်မှာကွယ်လွန်ခဲ့ပါတယ်
ကတော့ကဘာတလွားထူချာစံပြသတင်းတွေကိုကိုငင်းချက်နဲ့အတူမခင်ဖြူထွေးကပြောပြသွားတာပါအခုတော့သတင်းချုပ်ကိုအချင်းချုပ်ကိုကိုရနိုင်ကဆက်ပြီးတော့ပြောပြမှာပါရှင
်ဟိုမြို့နယ်မှာမြန်မာစစ်ကောင်စီတပ်တွေကစစ်အင်အားများပြားနဲ့ထိုးစစ်ဆင်နေတာကြောင့်ထိုင်းနိုင်ငံမဲအောင်ဆောင်ဘက်ကိုအခုရက်ပိုင်းအတွင်းစစ်ဘေးရှောင်9000နီးပါးထွက်ပြေးကိုလုံလာပြီးတော့ဒီနေ့မှနောက်ထပ်လူ100ကျော်ထပ်ပြီးတော့ရောက်ရှိလာတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်စစ်ကောင်စီတပ်တွေနဲ့ KNDP ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KNDF တို့တိုက်ပွဲတွေဖြစ်ပွားနေပြီးတော့စစ်ကောင်စီဘက်ကအင်အား1500ကျော်အပြင်လေကြောင်းကနေပါအဆက်မြတ်သုံးပြီးတော့ပြင်းပြင်းထန်ထန်တိုက်ခိုက်နေတာကြောင့်နောက်ထပ်ဒေသခံ118ယောက်ထိုင်းနိုင်ငံဘက်ကိုဒီနေ့မှထွက်ပြေးခိုလုံလာခဲ့တာဖြစ်တယ်လို့ပြောပါတယ်ယူကရိန်းနိုင်ငံဆူမီမြို့ကိုရုရှားကဒုံးကျည်နဲ့တိုက်ခိုက်ခဲ့တာကြောင့်တယောက်ထပ်မင်းနဲ့တိဆုံးပြီးတော့9ယောက်ဒဏ်ရာရသွားတယ်လို့ယူကရိန်းမျိုးသားရဲတပ်ဖွဲ့ကဒီနေ့ပြောပါတယ်ရုရှားတပ်တွေရဲ့တိုက်ခိုက်မှုကြောင့်ပညာရေးအဆောက်အုံတစ်ခုထိခိုက်ပျက်စီးသွားခဲ့တယ်လို့လည်းယူကရိန်းရဲတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါရယ်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကခိုင်ဘာပတုံခွာပြည်နယ်မှာဒီနေ့ပြုလုပ်တဲ့နိုင်ငံရေးလူမှုစုဝေးမှုအတွက်မှာဘုံပေါက်ကွဲမှုကြောင့်40ထက်မနည်းသေဆုံးပြီးတော့130ကျော်ဒဏ်ရာရသွားခဲ့တယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောလိုက်ပါရယ်ဂျမာအူလီမာအစ္စလမ်ဖဇောပါတီကနိုင်ငံရေးစုဝေးမှုလုပ်နေစဉ်အတွက်ပေါက်ကွဲမှုဖြစ်တာလို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောပါရယ်ဝါရှန်နိုင်ငံလေပိုင်းမှာတော့လေမြင့်တိုက်ခတ်မှုကြောင့်ကလင်းငယ်၃ဦးပါဝင်အနည်းဆုံးလူ၉ဦးသေဆုံးခဲ့ကြောင်းရုရှားရေးပေါ်ကယ်ဆယ်ရေးဝန်ကြီးဌာနကဒီနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်တရင်ချင်းချုပ်ကိုကိုရနိုင်ကပြောသွားတာပါတနင်္ဂနွေညချမ်းအစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုဆန်ကျော်ပါရှင်ရုပ်တံအင်ဂျင်နီယာကတော့ပက်ထရစ်တီယာပါအတန်ဖန်းရုပ်တံအင်ဂျင်နီယာကတော့တီရန်ဝဲပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ပက်ထရစ်တီယာဖြစ်ပါရဲ့ရှင်ကျမတို့စီစဉ်လေးကိုနားဆင်ကြည့်ရှုခဲ့ကြတဲ့ကဘာတလွားက VOE ပရိသတ်အားလုံးကိုကျေးဇူးထူးတင်ပါတယ်ကျမတို့ရဲ့အစီအစဉ်လေးကို burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင် BND ရဲ့အသွေးတွေကနေကင်းဝေးကြပါစေကျမအင်ဂျင်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.